6369ခုနှစ်ကဆောင်လာပြီကျော်9ရက်နေ့ပေါ်တခုနေ့မှာအောင်ပန်းမြို့မုဂဝိပဿနာခေါ်ခွဲမှတ်329ရက်တရားဌာနဖြစ်တဲ့ဤဤဓမ္မယုံကြည်မှကျင့်ပါပြုလုပ်အပ်သောမုဂဝိပဿနာဆရာတရားစခန်းပွဲကြီးမှယနေ့ကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များတစ္ဆာလေးပါးတရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးมาဖြစ်ပါတယ်ဒီတော့ပဋိစ္စသမုပ္ပါဒ်တရားတော်ကိုကြည့်လိုက်မယ်ဆိုရင်အကြောင်းတရားနဲ့အကျိုးတရားဒါကိုတွေ့ပါတယ်ဘာတရားနဲ့ဘာတရားတွေ့လဲအကြောင်းတရားနဲ့အကျိုးတရားတွေ့တယ်ပဋိစ္စသမုပ္ပါဒ်ဆိုတဲ့စကားလုံးလေးကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလို့လည်းပဲဒီလိုလဲဘာသာပြန်လို့ရပါတယ်အကျိုးတရားဖြစ်ဖို့ရန်အတွက်အကြောင်းတရားတွေပေါင်းစုံဖြစ်ပေါ်နေတာလို့လည်းပဲဒီလိုလဲဘာသာပြန်လို့ရပါတယ်ဒီတော့နံပါတ်၄ဘာသာပြန်ကြီးကအကြောင်းတရားနဲ့အကျိုးတရားနံပါတ်၄ဘာသာပြန်ဒီကအကြောင်းတရားတသက်အကြောင်းတရားတွေပေါင်းစုံပြီးတော့ဖြစ်နေတာเนาะအဲ့ဒါပရိစ္ဆသမုပ္ပါဒ်လို့ခေါ်ပါလေအဲ့ဒီတော့လောကမှာအကြောင်းတရားရှိရင်အကျိုးတရားဖြစ်တယ်ဖြစ်ပေါ်လာတဲ့အကျိုးတရားကလည်းပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒီတော့အကြောင်းတရားတွေဖြစ်တယ်ဆိုရင်လည်းပဲအကျိုးတရားလည်းမဖြစ်မနေဖြစ်လာရတာဆိုတော့အကြောင်းတရားနဲ့အကျိုးတရားလိုပဲဒီလိုပဲပေါင်းပြီးတော့ပြောကြပါစို့ဒီတော့မြင်ပြီးတော့တဏ္ဍာလုံးမှာအကြောင်းတရားတွေဖြစ်ခဲ့ဘူးလေအဝိဇ္ဇာနဲ့တဏ္ဍာရေကံဥပါဒါကံကြောင့်ယုံနံပေါ်အပင်မှာမျိုးမျိုးမှာအပင်အမြင်မပြတ်ဆက်ဆက်သီးဟံကံကြောင့်တန်ယုံနံယုံကြောင့်ကဗမ္မာဖြစ်ပြန်သည်အလျောမြမတိကြစသည်များကထင်ရှားပြုဖြင့်စေရဖန်စေအကြောင်းရင်းကြောင့်လူနာများစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဘူးဉာဏ်ဖြင့်ရှုရမြော။မဟုတ်စရာတော့ဘုရားရှင်သင်္ကာလေးတည်ကောင်းသွားတယ်။အဲဒီတော့ဒိဋ္ဌကလာတော့ကဘယ်လိုအကြောင်းတရားတွေဖြစ်ခဲ့ဘူးတည်းဆိုရင်လေ။သင်္ကာရပြောရင်တော့အဝိဇ္ဇာနဲ့တဏှာရင်းခံဥပါဒကံကံဆိုတဲ့နေရာမှာသင်္ခါရတရားလည်းပါတာပေါ့လေ။ဒါတော့အကြောင်းတရား၅မျိုးပေါ့။အဲဒီအကြောင်းတရား၅မျိုးကိုပရိစ္ဆသမုပ္ပါဒ်ဒေသနာနဲ့ဇဝိုင်းမှာကြည့်ကြည့်လိုက်မယ်ဆိုရင်နံပါတ်၁ကွက်မှာအကြောင်းတရား၄မျိုးရှိပါတယ်။ဘယ်နှမျိုးလဲ။အဝိဇ္ဇာနဲ့သင်္ခါရ။နံပါတ်၃ကွက်မှာအကြောင်းတရား၃မျိုးဘယ်လိုတွေလဲလို့မြင်ရင်တဏှာရဲ့ဥပါဒါရဲ့ကမ္မဘဝဘယ်နှပါလဲအတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာကမသိတဲ့သဘောသစ္စာမသိတဲ့သဘောသင်္ခါရကပြုလို့အားထုတ်တဲ့သဘောသိပြီးပြုတာမဟုတ်ဘူးမသိပဲပြုတာနော်မသိပဲပြုတာမသိလို့ပြုတာပေါ့အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရကိုပြတ်ထားပြီမဲ့လို့လည်းပဲအဝိဇ္ဇာတရားဖြစ်ရင်လည်းဟောဒီမှာမြင်းကြောင်းလေးနဲ့ပြတ်ထားတယ်။တဏှာနဲ့ဥပါဒါနဲ့ဖြစ်ပါလေတဲ့။နော်။အဝိဇ္ဇာဖြစ်ရင်ဘယ်လိုဖြစ်တော့။အဲ့ဒါဝိဇ္ဇာကလည်းကိလေသာတဏှာဥပါဒါကလည်းကိလေသာ။ကိလေသာချင်းတူသည့်အတွက်အဝိဇ္ဇာတရားကိုယူမယ်ဆိုရင်တဏှာနဲ့ဥပါဒါကိုလည်းပဲယူလိုက်ပါတဲ့။ဟုတ်လား။ဒီတော့အဝိဇ္ဇာတရားဖြစ်ရင်တဏှာဥပါဒါလည်းဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ်တယ်နော်။အဝိဇ္ဇာကမသိတာတဏှာကလိုချင်တာဥပါဒါကစွဲလန်းတာမသိလို့လိုချင်တယ်လိုချင်တော့စွဲလန်းတယ်နော်မသိလို့လိုချင်တယ်လိုချင်တော့စွဲလန်းတယ်ဘာမသိတာလဲဒုက္ခသစ္စာမသိတာဒုက္ခရောက်နိုင်မယ်ဆိုတာမသိတာနော်ဒုက္ခရောက်နိုင်မယ်လို့မသိဘူးမသိတော့လိုချင်တာပေါ့ဆန္ဒလေးတွေဖြစ်ပေါ်လာတာပေါ့အဲ့ဒီလိုလိုချင်တာလေးတွေပြင်းပြထန်ထန်ဖြစ်လာတော့စွဲလန်းတယ်ဆိုတာဖြစ်လာတာပေါ့နော်မသိလို့လိုချင်တယ်လိုချင်လို့စွဲလန်းတယ်စွဲလန်းတော့ အားထုတ်တာပေါ့ဒါလည်းအားထုတ်တယ်ဆိုတာတခြားလားကာမဘဝလားကာမဘဝပါဠိဘာသာလည်းသင်္ခါရဆိုတာတခြားလားအားထုတ်တဲ့သဘောလားအားထုတ်တဲ့သဘောဒါတော့သင်္ခါရကလည်းအားထုတ်တာကာမဘဝကလည်းပဲအားထုတ်တာအားထုတ်တာချင်းတူတူပဲတော့သင်္ခါရကိုလည်းကောင်းပဲဆိုစေရနာကိုကောင်းကာမဘဝကိုလည်းစေရနာကိုကောင်းဟုတ်လားသင်္ခါရကလည်းစေရနာကာမဘဝကလည်းစေရနာအတူတူပါပဲအရိဒဝိဇ္ဇာကိုယုံရင်တဏှာဥပါဒါကိုလည်းယုံမယ်သင်္ခါရယုံရင်ကမ္မဘဝကိုလည်းယုံမယ်ဆိုတော့ဟောစဉ်ရအတိတ်ကာလတုန်းကဝိဇ္ဇာနဲ့သင်္ခါရပစ္စုပန်ဘဝမှာတဏှာဥပါဒါကဒီလိုခွဲဟောထားပြီးမယ်လို့လည်းပဲတကယ်တော့ဖြစ်စဉ်ကတော့အဝိဇ္ဇာနဲ့သင်္ခါရဖြစ်ရင်တဏှာဥပါဒါကလည်းဖြစ်ပါလေနော်အဝိဇ္ဇာနဲ့သင်္ခါရဖြစ်ရင်မဖြစ်တော့တဏှာဥပါဒါကလည်းရှိကြဒီဘက်ကကြည့်မယ်ဆိုရင်လည်းဒီတိုင်းပဲတဏှာဥပါဒါကံဖြစ်ရင်ဘယ်လိုဖြစ်မလဲအဝိဇ္ဇာတက္ကရာဖြစ်တယ်ဒီလိုဆိုတော့အကြောင်းတရားဒီအတိတ်ကာလဘက်ကပဲကြည့်ကြည့်ပစ္စုပန်ကာလဘက်ကပဲကြည့်ကြည့်တကယ်ယူတဲ့အခါကျတော့၅ပါးလုံးယူရမှာပဲဘယ်တစ်ပါးယူရမှာလဲအဲဒီ၅ပါးကအဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါဒါရဲ့ကာမဘဝရဲ့ဘယ်တစ်ပါးလဲအရာကိုမြန်မာပြန်လိုက်မယ်ဆိုရင်ဝိဇ္ဇာကမသိတာတဏှာကလိုချင်တာဥပါဒါကဆွဲလန်းတာသင်္ခါရနဲ့ကာမဘဝကပြုလို့အာထုတ်တာမသိလို့လိုချင်တယ်လိုချင်တော့ဆွဲလန်းတယ်ဆွဲလန်းတော့အာထုတ်တယ်နော်မသိလို့လိုချင်တာလိုချင်တော့ဆွဲလန်းတာဆွဲလန်းတော့အာထုတ်တာမသိတာကလည်းအကြောင်းတရားလိုချင်တာကလည်းအကြောင်းတရားဆွဲလန်းတာကလည်းအကြောင်းတရားအားထုတ်တာကလည်းအကြောင်းတရားအဲဒီအကြောင်းတရားတွေပေါင်းဆောင်ပြီးတော့ဖြစ်လာပြီဆိုရင်အကျိုးတရားမဖြစ်ဘဲမနေဘူးဖြစ်ကုန်ဖြစ်မယ်နော်အဲဒီအကျိုးတရားတွေကဘာလဲဆိုရင်အတိတ်အကြောင်းတရားကြောင့်ပစ္စုပန်မှာအကျိုးတရားတွေပေါ်တယ်ဘယ်လိုတွေလဲပြီးတော့ဝိညာဉ်ဏ်ယုတ်တလာရတာအတ္တဝိရဏဘယ်နှပါလဲသောနိဒာပါပဲပစ္စုပန်အကြောင်းတရားတွေကြောင့်အနာဂတ်မှာကြိုတရားပေါ်တယ်။ဘယ်သူတွေလဲမင်းရဲ့ဇာတိနဲ့သရမရဏ။ဇာတိဆိုတာကခန္ဓာ၅ပါး။ဘယ်သူတွေလဲဝိညာဉ်၊ဉာဏ်၊ယုတ်၊သာလယတ္ထ၊အတ္တ။ဇရာဆိုတာကလည်းခန္ဓာ၅ပါး။ဘယ်သူတွေပါလဲ။မရဏဆိုတာလည်းခန္ဓာ၅ပါး။ဘယ်သူတွေပါလဲ။အဲ့ဒီခန္ဓာ၅ပါးဖြစ်တာကိုဇာတိဒီလိုမှလားခန္ဓာ၅ပါးဖြစ်တာကိုဘာလဲဒီလိုဆိုရင်ဇာတိလို့ပြောရင်ခန္ဓာ၅ပါးခန္ဓာ၅ပါးလို့ပြောရင်ဇာတိအတူတူပဲဟုတ်လားတော့ခန္ဓာ၅ပါးရှင်းတာဒီစရာခန္ဓာ၅ပါးပြက်တာကမရဏခန္ဓာ၅ပါးဖြစ်တာဒီခန္ဓာ၅ပါးရှင်းရောသွားတာဒီခန္ဓာ၅ပါးပြက်သွားတာဒီဒီလိုတော့ဇာတိသရမရဏလို့ယူပေမဲ့တကယ်တမ်းတရားကိုကောက်ကြည့်လိုက်တော့ခန္ဓာ၅ပါးဘယ်လိုတွေပါလဲဘယ်လိုတွေပါလဲအတူတူပဲမလားဒီလိုတော့ပစ္စုပန်အကျိုးတရားကလည်းဒီ၅ပါးဘဏ္ဍာကအကျိုးတရားကလည်းဒီ၅ပါးဆိုတော့အကျိုးတရားမှန်သမျှခန္ဓာ၅ပါးအကျိုးတရားမှန်သမျှခန္ဓာ၅ပါးအကျိုးတရားပတ်သက်ရခန္ဓာ၅ပါးခန္ဓာ၅ပါးရထားရင်ကိုရမယ်လားရမယ်သိရမယ်ဖြစ်ပြီးပြရမယ်ဖြစ်ပြပါသစ္စာတော့ဒီတော့အကျိုးတရားဒီဒုက္ခသစ္စာနော်အကျိုးတရားဒီပါသစ္စာလဲဒုက္ခသစ္စာအဲဒီအကျိုးတရားပြီးတဲ့ဒုက္ခသစ္စာကိုလင်္ကာမှာချုံးပြီးတော့ပြတာလေကံကြောင့်ယုံနံပေါ်နော်ဟောဒီ၅ပါးကိုချင်းချုံးလိုက်ပါတရားနဲ့ပါတရားလဲယုတ်တရားနဲ့နတ်တရားဝိညာဉ်စရာကစိတ်စိတ်တရာလည်းနာမည်။ပါရိကတ္တလာယနာရဖတ်တာဝရဏာတို့စရာလည်းနာယုတ်တည်းပဲ။အလုံးပေါင်းလိုက်တော့နာနဲ့ယုတ်ပါတဲ့။ယုတ်နဲ့နာဒီတရားတစ်ပါးပဲရှိပါတယ်လေ။နော်။ဒီတော့အကြောင်းတရားက၅ပါး။အဝိဇ္ဇာနဲ့တဏှာယေခာဥပါဒကံကြောင့်အကျိုးတရားကဘယ်နဲ့ဘယ်လိုလုပ်။ယုတ်တယ်ပေါ့ဟုတ်လား။အကြောင်းတရားဖြစ်ရင်အကျိုးတရားမဖြစ်ဘဲမနေဘူးဖြစ်ကုန်ဖြစ်မှာ။အကြောင်းတရားဖြစ်လာခဲ့ရင်အကျိုးတရားမဖြစ်ဘဲမနေဘူးဖြစ်ကုန်ဖြစ်မှာပဲเนาะအ ပင်မမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်သည်ဟံအပင်နဲ့မျိုးနဲ့မျိုးစေ့ကြရပင်ပေါက်မယ်အပင်ကြီးကနေမျိုးစေ့တွေပြန်ကြမယ်အဲဒီမျိုးစေ့တွေကနေပင်ပေါက်မယ်မျိုးစေ့နဲ့အပင်နဲ့ဆက်သွယ်ပြီးတော့လေပတ်နေတယ်လို့အမြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်နှံယုတ်နှံယုတ်ကြောင့်ကံအဖန်မှန်ဖြစ်ပြန်နေလေရောဒီနေရာမှာကံလို့ပဲပြောလိုက်တယ်ကံလို့ပဲပြောလိုက်ပြီမဲ့အကြောင်းတရား၅မျိုးရဲ့ကိုစားအကြောင်းတရား၅မျိုးကိုကိုစားပြုထားတဲ့ကမ္မဘဝလို့ဒီလိုမှတ်လိုက်ပါနော်အဲဒီတော့ကံနဲ့ကံဆိုတာကအကြောင်းတရားဘယ်နဲ့ဘာကိုကိုစားပြုထားတာလဲအဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဟုတ်လားအဲ့ဒီ၅မျိုးရဲ့ကိုယ်စားဖြစ်တဲ့ကံကြောင့်เนาะယုံနာယုံနာဆိုတာကလည်းပဲတခြားလာဒီခန္ဓာ၅ပါးလားဒီခန္ဓာ၅ပါးပဲဘယ်လိုတွေတော့မလဲမေးတော့ဝိညာဉ်အယုတ်သလားယံသတ္တအဲ့ဒီ၅ပါးကိုအချင်းချုပ်ထားလိုက်တော့ယုတ်တရားနဲ့နတ်တရားဟုတ်လားကံကြောင့်နံယုံဟုတ်လားဒီဘက်ကနေကြည့်မယ်ဆိုရင်လည်းပါလေကံကြောင့်နံယုံဒီဘက်ကနေကြည့်မယ်ဆိုရင်လည်းကံကြောင့်နံယုံနော်တရကနံယုံကြောင့်ကံနံယုံကြောင့်ကံဆိုတော့နံယုံကနံပါတ်ဘယ်လောက်လဲ2ကွယ်ကံကနံပါတ်ဘယ်လောက်လဲ3ကွယ်ဟုတ်လားအဲ့ဒီတော့ဒါလေးကိုဆက်ပြီးတော့ပြောမယ်ဆိုရင်ကံကြောင့်နံယုံနံယုံကြောင့်နောက်တစ်ခါကံကြောင့်နံယုံနံယုံကြောင့်ကံဒီလိုတော့မှာပေါ့နော်အဲဒီလိုနည်းနဲ့ပဲအကြောင်းတွေဖြစ်လာအကျိုးတွေဖြစ်လာလိုက်အဲဒီကျိုးတရားပေါ်မှာအကြောင်းတွေပြန်ပေါ်ပွားလိုက်အကြောင်းတွေကလည်းကျိုးတွေပြန်ဖြစ်လိုက်အဲမျိုးစေ့ကလည်းသိပ္ပဉ္စီဖြစ်သွားလိုက်သိပ္ပဉ္စီကလည်းမျိုးစေ့တွေပြန်ကြားလိုက်မျိုးစေ့ကလည်းသိပ္ပဉ္စီပြန်ဖြစ်သွားလိုက်ဘယ်တော့မှတစ္ဆတ်မတတ်တော့ဘူးဘယ်တော့မှမရက်တော့နော်အဲဒီလိုပဲမိမိတို့ရက်တာကပါလဲပဲအကြောင်းကံတွေရှိနေရင်အကျိုးဖြစ်တဲ့နာယုတ်တွေဖြစ်နေပါပဲအကျိုးဖြစ်တဲ့နာယုတ်တွေဖြစ်နေရင်လည်းပဲအဲ့ဒီအကျိုးဖြစ်တဲ့နာယုတ်တွေပေါ်မှာကံတွေပြန်ပြီးတော့ပေါ်ပွားနေပါပဲကံတွေပေါ်ပွားနေပဲဆိုရင်ဆိုရင်လည်းပဲအကျိုးဖြစ်တဲ့နာယုတ်တွေပြန်ပြီးတော့ဖြစ်နေပါပဲအဲ့ဒီလိုနည်းနဲ့သံသရာကျင့်နေနေတာပါတဲ့ဟုတ်လားအဲ့ဒီတော့သံဃာကျင့်လေခြင်းရဲ့အကြောင်းရင်းတရားကိုရှာကြည့်လိုက်ရင်တခြားတရားတွေ့တာလားကံကိုတွေ့တာလားမျိုးစိနဲ့တူတဲ့ကံတွေဆက်မပြတ်ကြလာခဲ့သည်ရှိတော်အပင်ကြီးနဲ့တူတဲ့နာယုတ်တွေလည်းပဲဆက်မပြတ်ဖြစ်နေဦးမှာပဲဒါပဲနော်ပြန်ပြောမယ်မျိုးစိနဲ့တူတဲ့ကံတွေဆက်မပြတ်ကြလာခဲ့သည်ရှိတော်အပင်ကြီးနဲ့တူတဲ့ဘဝတွေကလည်းပဲဆက်မပြတ်ဖြစ်နေအောင်ပါပဲ။ဘာလို့ပြိတ္တတ်တယ်ဒါကိုသံသရာကျင်လည်တယ်လို့ခေါ်တာမဟုတ်လား။ဒါသင်္ကန်းကယူစရာလေးပေါ့နော်။အရင်ဘဝကမျိုးစေ့တွေကြားခဲ့မှုတွေ။အခုဘဝမှာပင်ကြီးနဲ့ပြူတဲ့ဘဝတွေရလာတယ်ခန္ဓာတွေရလာတယ်။ဒီဘဝမှာမျိုးစေ့တွေပြန်ကြအောင်မယ်ဆိုရင်နောက်ဘဝမှာမဖြစ်မယ်။အပင်နဲ့ပြူတဲ့ခန္ဓာတွေပြန်ရအောင်ပါပဲ။မျိုးစည်တွေကြားလိုက်ပင်တွေဖြစ်လိုက်ကံတွေဖြစ်လိုက်နာယုတ်တွေဖြစ်လိုက်ကံတွေဖြစ်လိုက်နာယုတ်တွေဖြစ်လိုက်ကံတွေဖြစ်လိုက်နာယုတ်တွေဖြစ်လိုက်တသန္တရာလုံးမှာအကြောင်းကံနဲ့အကျိုးနာယုတ်အကြောင်းကံနဲ့အကျိုးနာယုတ်ဒါတွေပဲအဆက်မပြတ်ဖြစ်ပြီးတော့သန္တရာကြီးကျင့်နေနေတာဘရော့လက်စာတတ်မလဲတတ်ပါမလားအတိတ်တုန်းကကံကြောင့်ပစ္စုပန်မှာအကျိုးဖြစ်တဲ့နာယုတ်တွေရတယ်အတိတ်တော့ကံကလည်းအများကြီးဖြစ်ခဲ့မှုတာပဲတမျိုးလည်းဖြစ်တာမှမဟုတ်ပဲပဲနော်အများကြီးဖြစ်ခဲ့တယ်အဲဒီကံရောပစ္စုပန်မှာအကျိုးတွေရတယ်အကျိုးတွေရတယ်အတိတ်တော့ကံတွေကအများကြီးရလာတဲ့အကျိုးကဘဝတစ်ခုဒီကံရဲ့မျိုးစေ့တွေကုန်သွားပြီလားပြီးတော့မကုန်သေးဘူးဒီတော့အတိတ်တော့တင်လာခဲ့တဲ့မျိုးစေ့ဆိုတဲ့ကံတွေကလည်းအများကြီးရှိသေးတယ်ပေါက်ဖို့ရတယ်အများကြီးရှိသေးတဲ့အပြင်မှာပစ္စုပန်ဘဝမှာလည်းပဲနောက်တာမျိုးစိနဲ့တူတဲ့ကံတွေထပ်မထပ်မှန်ပြီးတော့မကြဘူးလားကြထပ်မှန်ပြီးတော့ကြနေတယ်အတိတ်တုန်းကမျိုးစိနဲ့တူတဲ့ကံတွေကလည်းအများကြီးကြံနေတယ်နော်မျိုးစိတွေကအများကြီးပေါက်တာကတပင်နဲ့ ကံတွေကအများကြီးဖြစ်လာတာကဘဝတစ်ခုတည်းကံတွေကုန်ပြီလားမကုန်သေးဘူးအများကြီးကြံသေးတယ်နော်ဒေါက်တာပင်ပေါက်ဆရာကံနဲ့မျိုးစိနဲ့ကြိုတဲ့ကံတွေအများကြီးရှိသေးတယ်ပြန်စဉ်းစားကြည့်ပေါ့ဟုတ်လားကိုယ့်ရဲ့ဘဝဖြစ်စဉ်ကိုပြန်စဉ်းစားကြည့်ပေါ့ဒီဘဝမှာခန္ဓာတစ်ခုနဲ့ပေးဆက်လိုက်ရပေမဲ့ခန္ဓာတစ်ခုနဲ့တူတဲ့အပင်ကြီးပေါက်လာရပေမဲ့ကံဆိုတဲ့မျိုးစိတွေကုန်သွားပြီလားအများကြီးကြံနေတယ်အများကြီးကြံနေတာအဲဒီကံစရက်မျိုးစိတွေကထပ်ပေါင်းပါပဲနော်ထပ်ပေါင်းပါပဲဒါအဲဒီကံစရက်မျိုးစိတွေကပေါင်းလို့မကုန်သေးဘူးဒီဘဝမှာကောမျိုးစိတွေပြန်ပြီးတော့မကြဘူးလားကြမျိုးစိတွေပြန်ကြဘယ်ရှင်တွေမှာကြတယ်လဲဆိုရင်တော့ပစ္စုပန်ဘဝမှာကြနေတာပေါ့နော်ဘယ်ရှင်မှာကြတော့ပစ္စုပန်ဘဝမှာကြတော့မျိုးစိစရာကကံအဲ့ဒီကံဖြစ်လာပြီဆိုရင်အဲ့ဒီကံမှာအပင်ပေါက်စေတတ်တဲ့အစိုးရစိတ်အစိတ်ဓာတ်ကလေးတွေကလည်းရှိနေတာကိုဟုတ်လားအဲ့ဒီဆိုတာစိတ်ရဲ့အစိတ်ဓာတ်ကလေးတွေကဘယ်လိုလဲလို့မေးတော့တဏှာတို့နော်ဥပါဒံတို့အဝိဇ္ဇာတို့အဲ့ဒီကိလေသာတရားကလေးတွေရှိလို့အဲ့ဒီကံကအပင်ပေါက်တာဟုတ်လားကံကအကျိုးပေးတယ်ဟောဒီကိလေသာတရားလေးတွေမရှိရင်ဟောဒီကံအကျိုးပေးပါအကျိုးမပေးဘူးနော်ဒီနေရာမှာကံမရဲ့ကံမဘဝရဲ့နှမျိုးမှတ်ထားပါဟုတ်လားကံမနဲ့ပါလေကံမဘဝကံမဆိုရင်ကံဖြစ်တယ်နော်ကံမဆိုရင်ကံဖြစ်တယ်အကျိုးမပေးဘူးဟုတ်လားကံမဘဝဆိုရင်ကံလည်းဖြစ်တယ်အကျိုးလည်းပေးမယ်နော်ကံမဆိုရင်ပါလေကံဖြစ်တယ်အကျိုးမပေးဘူးကံမဘဝဆိုရင်ကံလည်းဖြစ်တယ်အကျိုးလည်းပေးမယ်ကမ္မနဲ့ကမ္မဘဝတွေ့ရလားဘုန်းကြီးတို့သိညုံပါတော့ကမ္မနဲ့ကမ္မပဋ္ဌဆိုတာဒီလိုစကားလုံးလေးနှလုံးသုံးတယ်အခုပရိစ္ဆေသမောပ္ပမှာကြတော့ကမ္မနဲ့ကမ္မဘဝနှမျိုးရှိတယ်အဲ့တော့ကံစရာကကာယကဝစီကမနောကစေရနာလေးတွေဖြစ်တာကအဲ့ဒီစေရနာကိုမြင်ပြုတ်ပြီးတော့ကာယကံတွေဖြစ်တဲ့ဝစီကံတွေဖြစ်တဲ့မနောကံတွေဖြစ်တဲ့ကံဖြစ်တဲ့အကျိုးပေးသလားပေးတော့မပေးဘူးသောတာစေတ္တရှိမှအကျိုးပေးတာဥပမာအဖြစ်မြေပဲဇာလေးတစ်ခုမြေပဲစီလေးတစ်ခုအထမ်းမှာရှိတဲ့သောတာစေတ္တကလေးမိတတ်လိုက်မယ်ဖြောက်သွားမယ်အပင်ပေါက်ပါမျိုးစိတော့မရှိဘူးလားရှိဒါပေမဲ့အထမ်းမှာသောတာစေတ္တမရှိဘူးမရှိရင်ပင်ပေါက်ပါမပေါက်ဘူးမျိုးစိတော့မရှိဘူးလားရှိလားအပင်ပေါက်လားအဘိလိုတော့အစိုးရစိတ်ဓာတ်လေးခန့်ချောက်သွားလို့နော်မိနဲ့တားလိုက်တဲ့ဒီပြင်းပြင်းနဲ့ပူလှမ်းလိုက်တဲ့စသည်ဖြင့်ပေါ့နော်အဲဒီတော့ခန့်ချောက်သွားမယ်ဆိုရင်အပင်မပေါက်တော့ဟုတ်လားအဲဒီလိုပါပဲတဲ့ဟောဒီကံကလေးအကျိုးပေးတယ်အကျိုးပေးတယ်ဆိုတာဟာလည်းပဲနော်ဟောဒီကိလေသာဆိုတဲ့အစိုးရစိတ်ဓာတ်ရှိမှအကျိုးပေးတာဟုတ်လားဒါလေးသဘောပေါက်နားထောင်တာကိလေသာဆိုတဲ့အစိုးရစိတ်ဓာတ်မရှိရင်ဟောဒီကံအကျိုးပေးပါမလားမပေးဘူးเนาะအကျိုးမပေးဘူးဒီတော့ကံတစ်ခုအကျိုးပေးခြင်းမပေးခြင်းဟာဘယ်သူမှမတည်နေလဲလို့မေးရင်ကိလေသာဆိုတဲ့အစိုးရစိတ်ဓာတ်ရှိမရှိဖို့မတည်နေတယ်เนาะဘာလဲလဲကိလေသာဆိုတဲ့အစိုးရစိတ်ဓာတ်ရှိမရှိဖို့မတည်နေတယ်ဟုတ်လားအဲဒီတော့သောတာပတ္တိမဂ်ရသွားမယ်ဆိုရင်သောတာပတ္တိမဂ်ကဒိဋ္ဌိကိလေသာဝစီကိစ္စကိလေသာဆိုတဲ့အစိုးရစိတ်ဓာတ်ကလေးကိုတော့လုံးဝ6ခန်းအောင်မလို့ဘုလားလုံးလိုက်တာလုံးလိုက်ပါဘယ်မဲကလုံးလိုက်တာလဲသောတာပတ္တိမဲသောတာပတ္တိမဲကမီးနဲ့တူတာပေါ့ဟုတ်လားဒိဋ္ဌိကိလေသာဝစီကိစ္စကိလေသာဆိုတဲ့အစိုးရစိတ်ဓာတ်ကလေးတွေကဘုန်းကြီးတို့မျိုးစိတ်ထဲမှာရှိတဲ့အစိုးရစိတ်ဓာတ်ကလေးတွေတူတဲ့ဟုတ်လားအဲ့ဒီတော့သောတာပတ္တိမဂ္ဂဒိဋ္ဌိကိလေသာနဲ့ဝိသေကိစ္စကိလေသာကိုပယ်သလိုက်ပြီဆိုရင်အဲသူပြုတဲ့ကံထဲမှာအပယ်လို့ရောက်စေတတ်တဲ့အကျိုးတွေပေးအောင်မလားမပေးတော့ဒိဋ္ဌိကိလေသာနဲ့ဝိသေကိစ္စကိလေသာမရှိတော့ဘူးဆိုရင်ဘယ်တော့မှအပယ်မရောက်တော့နော်အပယ်ဆိုတဲ့ဇာတိအပင်ကြီးပေါအောင်မလားမပေါတော့ဒါပြတော့ပယ်တဲ့ဇာတိအပင်ကြီးမပေါတာတော့လို့မေးတော့ကံဒီတော့မရှိဘူးလားရှိလားကံဒီတော့ရှိတယ်ဒါပေမဲ့အပင်ပုံဆိုတဲ့ဇာတိအပင်ကြီးတော့မပေါက်တော့ ဘာဖြစ်လို့မသွားတယ်လဲဒေဒီဝိသကိစ္စဆိုတဲ့အစိုးရပြည်တော်ကလေးအရှိတော်တယ်နော်ထွန်လေးလို့သာပါပဲအနာဂါမိမဲ့ရထားမယ်ဆိုရင်ကာမရာဂနဲ့ဗျာပါဒလူတရားတွေအတ္တဘူလသလားတတ်တယ်အဲဒီကာမရာဂနဲ့ဗျာပါဒလူတရားတွေပယ်တတ်လိုက်ပြီဆိုရင်လူဘုံနဲ့တဲ့ဘုံဆိုတဲ့သုက္ကတိဘုံအကျိုးပေးအောင်မလားလူဘုံဇာတိဓမ္မဘုံဇာတိဆိုတဲ့အပင်ကြီးတွေပေါအောင်မလားသဘောတော့ကံလေးတော့မရှိဘူးလားရှိလားရှိတယ်နော်ဒါနာကုသိုလ်တွေလည်းပြုတာပဲသီလကုသိုလ်တွေလည်းပြုတာပဲဘာဝနာကုသိုလ်တွေလည်းပြုတာပဲအနာဂတ်ပုဂ္ဂိုလ်များမှာကံလေးတော့ဖြစ်တယ်ဒါပေမဲ့လို့လူဘုံတဲ့ဘုံကိုရောက်စေတတ်တယ်လူဘုံတဲ့ဘုံမှာဖြစ်စေတတ်တယ်ကာမရာဂပြဘာဒဆိုတဲ့အစုတ္တစေတတ်ကိရိတာတွေမရှိတော့ဘူးအဲဒီတော့မရှိတော့ဘူးဆိုရင်လူဘုံမှာလည်းအကျိုးမပေးတော့ဘူးလူဘုံမှာပြန်မဖြစ်တော့ဘူးနတ်ဘုံမှာလည်းပြန်မဖြစ်တော့ဘူးမဖြစ်တော့ဘူးအဲဒီတော့လူဘုံနတ်ဘုံအတွက်ဆိုရင်ကာမတော့ဖြစ်တယ်ကာမဘဝဖြစ်သေးလားမဖြစ်တော့ဘူးเนาะကဲတော့တခါကျတော့ဗြဟ္မအရဟတမေရဟတာဖြစ်သွားပြီအရဟတမေရသွားပြီအရဟတမေရသွားမယ်ဆိုရင်ကိလေသာအလုံးကုန်သွားပြီเนาะတဏှာလည်းကုန်သွားပြီအဝိဇ္ဇာလည်းကုန်သွားပြီကျန်တဲ့ကိလေသာတွေလည်းအလုံးကုန်သွားပြီဘာမှမကျန်တော့ဘူးကိလေသာအလုံးကုန်သွားပြီဆိုရင်အစိုးရစိတ်ကလုံးဝမရှိတော့ဘူးပေါ့ဟုတ်လားနော်ကိလေသာအလုံးကုန်သွားပြီဆိုတော့အစိုးရစိတ်ကလုံးဝမရှိတဲ့မျိုးစိတ်လေးနဲ့မတူဘူးလားတူတာဒီတော့ယဟန္တာပုဂ္ဂိုလ်များပါဒါနကုသိုလ်လည်းရှိတာပဲဒါနလုပ်တယ်လည်းလုပ်တာပဲသီလလုပ်တယ်လည်းလုပ်တာပဲဘာဝနာလုပ်တယ်လည်းလုပ်တာပဲဟုတ်လားဒါပေမဲ့လို့သူတို့လုပ်တဲ့လုပ်သည်ကာယကဝစီကမနောကနဲ့လောက်တာဖြစ်တဲ့အတွက်စေတနာနဲ့လောက်တာဖြစ်တဲ့အတွက်ကံတော့မဖြစ်ဘူးလားဖြစ်တာယဟနာပုဂ္ဂိုလ်များဒါနကုသိုလ်ပြုတဲ့ကံမဖြစ်တယ်သီလကုသိုလ်စောင့်တည်တဲ့ကံမဖြစ်တယ်ဘာဝနာကုသိုလ်တွေပြုတဲ့ကံမဖြစ်တယ်ဒါပေမဲ့အကျိုးပေးအောင်မလားဘာဖြစ်လို့မပေးတယ်လဲကိရိတာဆိုတဲ့အစိုးရစိတ်ဓာတ်မရှိတော့လို့ဘာဖြစ်လို့လဲယဟနာပုဂ္ဂိုလ်များတတ်တာမှာဘာကိလေသာမှမကြံတော့ဘူးเนาะဘာကိလေသာမှမကြံတော့ဘူးဆိုတော့အဝိဇ္ဇာလည်းကုန်သွားပြီတဏှာလည်းကုန်သွားပြီဥပါဒါလည်းကုန်သွားပြီအခုနသောတာပန်တို့သက္ကရာကံတို့နာကံတို့ကုန်တယ်ဆိုတော့တဝက်တစ်ပြက်ပြက်ကုန်သေးတာဟုတ်လားအခုယဟနာကြတော့ဘလို့ကုန်လဲလောဘအောင်တော့ကုန်စေအကျွေးကြံမရှိဘာမှမကြံတော့เนาะကိလေသာဘာမှမရှိတော့ကိလေသာဘာမှမရှိတော့တဲ့အတွက်သူတို့ပြောသမျှကံဒီကံတော့မဖြစ်ဘူးလားဖြစ်လားကံမဘဝဖြစ်လားကံတော့ဖြစ်တယ်ကံမဘဝဒီလိုဆိုရင်ကံဖြစ်ပေမဲ့အဲ့ဒီကံဒီဘဝဆိုတဲ့ဇာတိဆိုတဲ့အပင်ကြီးအကျိုးပေးအောင်မလားအပင်အပင်မပေါတော့ဟုတ်လားအပင်မပေါတော့မျိုးစိတော့မျိုးစိပဲဒါပေမဲ့အဲ့ဒီမျိုးစိကအပင်မပေါတဲ့မျိုးစိနော်ဒါကြောင့်မလို့ဘုန်းကြီးတို့ပြီးတဲ့မှာစကားတွေပါယဟနာပုဂ္ဂိုလ်များပြုတဲ့ကုသိုလ်ကိုကုသိုလ်လို့တော့မခေါ်တော့ဘူးเนาะဘယ်လိုခေါ်တယ်လဲဆိုတော့ကရိယာလို့ခေါ်တယ်ကုသိုလ်လို့မခေါ်ဘူးဘယ်လိုခေါ်လဲကရိယာလို့ခေါ်တယ်ကုသိုလ်ဆိုတဲ့စကားလုံးကဟာလားအပြည့်မရှိကောင်းသောအကျိုးကိုပေးတယ်အပြည့်လည်းကင်းတယ်ကောင်းသောအကျိုးကိုလည်းပေးစေတတ်တယ်လူဘုံတော်ဗြမဘုံဆိုတဲ့ကောင်းသောအကျိုးလူချမ်းသာနဲ့ချမ်းသာဗြမချမ်းသာဆိုတဲ့ကောင်းသောအကျိုးကိုပြည့်စုံတတ်တယ်ဒါကကုသိုလ်ရဲ့သဘောအခုယဟန္တာပုဂ္ဂိုလ်များကကုသိုလ်ပြုတော့ပြုတယ်မပြုဘူးလားကုသိုလ်ပြုတော့ပြုတယ်ဒါပေမဲ့လို့လူဘုံတော်ဗြမဘုံအကျိုးပေးအောင်မလားမပေးတော့ကုသိုလ်ဆိုတဲ့စကားလုံးကအကျိုးပေးမယ်ဟုတ်လားကုသိုလ်ဆိုတာကလည်းအကျိုးပေးမယ်။ဘာအကျိုးပေးမလဲ။လူချမ်းသာ၊နတ်ချမ်းသာ၊မြမချမ်းသာဆိုတဲ့အကျိုးပေးမယ်။နော်။ကိုယ်တော်တဲ့စကားလုံးကဘာလဲ။အကျိုးပေးမယ်။ဘာအကျိုးပေးမလဲ။လူချမ်းသာ၊နတ်ချမ်းသာ၊မြမချမ်းသာဆိုတဲ့အကျိုးပေးမယ်။ဒုက္ခဝိပါကကောင်းသောအကျိုးကိုပေးစေတတ်တယ်။ဒါကုသိုလ်ရဲ့သဘော။အခုယဟနာပုဂ္ဂိုလ်များရဲ့တဏ္ဍာမှာရှိတဲ့ကုသိုလ်ကြတော့လူချမ်းသာကိုအကျိုးပေးအောင်မလားတိရစ္ဆာန်လက်ချမ်းသာကိုတိရစ္ဆာန်ဓမ္မချမ်းသာကိုတိရစ္ဆာန်အကျိုးမပေးတော့ဘူးဆိုရင်ကုသိုလ်ဆုံးတဲ့သကလုံးနဲ့နာမည်တက်ပြီလို့ဖြစ်ပါတော့မလားတိရစ္ဆာန်ပြုလုပ်တာတော့ဒါနပဲသီလပဲဘာဝနာပဲအဲဘုရုဇေသောတာပန်သက္ကရာကနာဂာတိပြုလုပ်တာတော့ ဒါနကိုဘယ်လိုနာမည်ပေးမလဲကုသိုလ်သီလလည်းပဲကုသိုလ်ဘာဝနာလည်းကုသိုလ်ဘုန်းကြီးတို့ပြိဿတွေကိုတရားထိုင်နေတယ်ကုသိုလ်တွေမဖြစ်ဘူးလားဖြစ်ခဏလူတွေလောက်နေတယ်ဘာတွေဖြစ်ကုသိုလ်တွေဖြစ်ခဏသီလတွေဆောက်နေတယ်ဘာတွေဖြစ်အယန္တပုဂ္ဂိုလ်များလည်းဒါနသီလဘာဝနာမရှိဘူးလားရှိသူတို့ကြတာကုသိုလ်လို့ခေါ်မလားမခေါ်တော့ဘာဖြစ်လို့မခေါ်တယ်အဲ့လူချမ်းသာတဲ့ချမ်းသာပြောပါချမ်းသာအကျုံးမပေးတော့ဟုတ်လားအကျုံးမပေးတော့အစိုးရစိတ်ကခန့်သွားတဲ့မျိုးစိတ်လိုပဲကန့်သွားတယ်နော်အကျုံးမပေးတော့အပင်မပေါတော့ဒါကြောင့်တို့တော့ကုသိုလ်လို့မခေါ်ဘူးကိရိယာလို့ပဲခေါ်မယ်ဘယ်လိုခေါ်မလဲကာကြီးရာရည်လုံးဤတဲ့ဓာပတ်ရေးချကိရိယာနော်ကိရိယာလို့ပဲခေါ်တယ်ကိရိယာဆိုတဲ့စကားလုံးကမြန်မာလိုပြန်လိုက်တော့ပြုတော့ပြုတယ်အကျုံးမဖြစ်ဘူးဒါပြောတာနော်ပြုတော့ပြုတယ်အကျုံးမဖြစ်ဘူးဥပမာအဖြစ်တိပ္ပံလေးတွေမှာဇေဝဲဆိုတာရှိတယ်မလားဇေဝဲဆိုတာသီးသီးမဲ့ပွဲလားသီးမသီးမဲ့ပွဲလားသီးသီးမဲ့ပွဲအဲ့ဒါပွဲတော့ပွဲနဲ့အသီးမသီးဘူးအခုလည်းပဲကုသိုလ်တော့ပြုတယ်ဒါပေမဲ့အကျုံးမပေးဘူးဒါကြောင့်သူကကုသိုလ်တော့ခေါ်မလားကိရိယာလို့ခေါ်ကိရိယာလို့ခေါ်တယ်နော်အဲဒီတော့ကိရိယာလို့ခေါ်ရင်ရတာပုဂ္ဂိုလ်များရဲ့တဏ္ဍာမရှိတဲ့ကံဒီကံမတော့ဟုတ်တယ်ကံမဘောဟုတ်ရလားကံကတော့ဟုတ်တယ်ကံဘွားတော့အဲ့ဒါကြောင့်မလို့ဟောရမှာတဲ့နော်တခြားတခြားပုဂ္ဂိုလ်များအတွက်ကတော့ကံမဖြစ်တယ်တခြားတခြားပုဂ္ဂိုလ်များအတွက်ကကံမဘဝဖြစ်တယ်နှစ်မျိုးဖြစ်တဲ့အတွက်ဟောဒီကံမဘဝဆိုတဲ့သက္ကလောင်းလေးကိုတဲ့နော်အပြင်မဝိုင်းမဲ့နဲ့ဟာထားပါတယ်တဲ့ဒီလိုလဲဆိုတယ်နော်ကံမဘဝဆိုတဲ့သက္ကလောင်းလေးမှာအပြင်မဝိုင်းမဲ့နဲ့ဟောဒီမှာအဟာလေးမထားဘူးလားထားပါအဲတခြားတခြားပုဂ္ဂိုလ်များကျတော့ကံမနဲ့ဘဝနဲ့ပေါ့ပေပုဂ္ဂိုလ်တွေလည်းပုတ္တဇဉ်သောတာပန်သက္ကရာကံအနာကံယဟနာပုဂ္ဂိုလ်များကြတော့ကမ္မမကမ္မနဲ့ဘဝပေါင်းမလားကမ္မကဖြစ်တဲ့ဘဝဖြစ်တယ်မဖြစ်ဘူးဒီလိုတော့တခြားပုဂ္ဂိုလ်များမှာကမ္မပဲဖြစ်တဲ့ကမ္မဘဝမဖြစ်ဘူးတခြားပုဂ္ဂိုလ်များမှာကမ္မဘဝအပြည့်စုံဖြစ်တယ်ကမ္မပဲဖြစ်တယ်ဆိုရင်တော့ဇာတိတွေကြိုးပြီးမလားကမ္မဘဝဆိုရင်သာတိဆိုရဲအကျုပ်ပေးမယ်ဟုတ်လားအဲဒီတော့ကမ္မနဲ့ကမ္မဘဝပုဂ္ဂိုလ်တိုင်းမှာကမ္မဘဝမဖြစ်ဘူးတခြားပုဂ္ဂိုလ်မှာကမ္မပဲဖြစ်တယ်တခြားပုဂ္ဂိုလ်မှာကမ္မဘဝအပြည့်စုံဖြစ်တယ်နှစ်မျိုးလုံးရုပ်နဲ့အောင်ကမ္မဘဝမှာမလုပ်တာလဲဟာကလေးလုပ်တာလဲဒီလိုမှတ်ပါနော်ကဲကောင်းပြီဒါဖြင့်အခုဒီနေရာမှာကမ္မဖြစ်သွားရင်မျိုးစိတော့ကျသွားတာကမ္မဖြစ်ရင်မဖြစ်တော့ကမ္မသရာမျိုးစေဟလာကမ္မသရာမျိုးစေသောတာရည်မျိုးစေသည်အပင်ပေါင်းမဲ့မျိုးစေလားအပင်မပေါင်းမဲ့မျိုးစေလားဆိုရင်ဘယ်လိုဆုံးဖြတ်မလဲပေါ့ဘူးလေဘယ်မိမိတို့ပြောတဲ့ကံဒီအပင်ပေါင်းမဲ့မျိုးစေလားအပင်မပေါင်းမဲ့မျိုးစေလားဆိုတာကိုဘယ်လိုနည်းနဲ့ခွဲမလဲကိလေသာဆိုတဲ့အစိုးရစေတဲ့ပါရင်အပြည့်နဲ့အပင်ပေါင်းမဲ့မျိုးစေအပင်ပေါင်းမဲ့မျိုးစေကိလေသာနဲ့ဆိုတာစိတ်ကမပါရင်အပင်မပေါင်းမဲ့မျိုးစေဒီလိုမလားအပင်မပေါင်းမဲ့မျိုးစေဒီတော့ကိလေသာနဲ့ဆိုတာစိတ်ကပါမယ်ဆိုရင်ကံမလားကမ္မဘဝကမ္မဘဝဆိုရင်ကမ္မဘဝပစ္စယခန္ဓာ၅ပါးပေးခြင်းမပါဘူးလားပေါ့ကိလေသာနဲ့ဆိုတာစိတ်ကမပါအောင်ကြိုးစားပြီးတော့ပြုလုပ်နိုင်မယ်ဆိုရင်တော့ကံပေါ်မှာဉာဏ်ဆင့်ပြီးတော့ဉာဏ်ဥသိပြီးတော့เนาะဉာဏ်နဲ့ပြုလို့နိုင်ပဲဆိုရင်ဘယ်နဲ့လဲကိလေသာဆိုတဲ့စိတ်ကပေါအောင်မလားလုံးဝတော့မကင်းဘူးမကင်းပြီပဲခိတ္တခဏတော့တည်ငါမချုပ်ဘူးလားချုပ်အဲ့ဒါလည်းချုပ်ထားမယ်ဆိုရင်ကမ္မဘဝမဖြစ်တော့ကမ္မဘဝမဖြစ်ရင်ဇာတိဆိုတဲ့ဘဝအကျိုးပေးအောင်မလားမပေးတော့ခန္ဓာရပင်ကြီးပေါအောင်မလားမပေါတော့ကဲဒီတော့မိမိတို့ရဲ့တန်တာပါတသန္တရာလုံးကပြုတ်လာခဲ့တဲ့ကံတွေဟာကံမတွေလားကံမဘဝတွေလားတသမတာလုံးလေဘာတွေလုပ်ခဲ့တော့ကံမဘဝတွေမျိုးစိတ်ကမိမိတို့ပြုတ်ခဲ့တဲ့မျိုးစိတ်ကတသမတာလုံးကြလာခဲ့တဲ့မျိုးစိတ်တွေကအပင်မပေါင်းမဲ့မျိုးစိတ်တွေလားအပင်ပေါင်းမဲ့မျိုးစိတ်တွေအပင်ပေါင်းမဲ့မျိုးစိတ်တွေနော်အဲယခုဘဝမှာလည်းပဲဘုန်းကြီးတို့ပရိသတ်တွေဘုန်းကြီးတို့ကလည်းမှပဲမိမိတို့ရဲ့တန်တာပါကမ္မဘဝတဲ့မျိုးစိတ်ပြန်ပြီးတော့ကြာဘူးလားကြာတာကြာတာတော့ အဲ့လိုကြားတဲ့အခါကျတော့အပင်မပေါက်မဲ့မျိုးစေ့ဖြစ်အောင်ကြိုးစားဖို့တော့လိုတာပေါ့ဟုတ်တယ်မလားအပင်ပေါက်မဲ့မျိုးစေ့ဖြစ်အောင်ကြိုးစားရမှာလားအပင်မပေါက်မဲ့မျိုးစေ့ဖြစ်အောင်ကြိုးစားရမှာလားအပင်ပေါက်မဲ့မျိုးစေ့တွေချမယ်ဆိုရင်တော့အရင်ဘဝတော့ကလည်းမျိုးစေ့တွေပါလာခဲ့ဘူးတဲ့ဒီဘဝမှာလည်းမျိုးစေ့တွေထပ်ဖြစ်အောင်မယ်ဆိုရင်ဇာတိခန္ဓာအပင်ကြီးတွေပေါက်လို့လည်းသာတတ်ပါမလားမတတ်တော့ဘူးဟုတ်လားအဲဒီတော့မိမိတို့ကအတိတ်ဘဝကပါလာခဲ့တဲ့မျိုးစေ့တွေကိုလည်းပဲအပင်မပေါက်အောင်ကြိုးစားရပါမယ်ဟုတ်လားဒီဘဝမှာလည်းပဲအပင်မပေါက်မဲ့မျိုးစေ့တွေကိုကြောက်အောင်ပါလို့ရပါလေကြိုးစားရပါမယ်ကံတော့ဖြစ်ပါစေနော်ဘာမဖြစ်ရပါလဲကံဘဝမဖြစ်ပါစေနဲ့ဒါပြောချင်တာဒီလိုမဟုတ်လားအဲဒီတော့ဘယ်အချိန်မှကံတွေဖြစ်တယ်လဲဆိုရင်တော့နော်ဟောမိမိတို့ရဲ့တတ္တမှာနဘာနေကွက်ကတခြားလားပြစ္ဆုတ်ပါခန္ဓာလားပြစ္ဆုတ်ပါခန္ဓာမလားအဲဒီပြစ္ဆုတ်ပါခန္ဓာမှာနော်အဲရောက်လာတဲ့လေးတွေအစ်စ်မပေါ်ဘူးလားပေါ်လားအဲဒီရောက်လာတဲ့ပေါ်တာကအတိတ်ကာလကိုကြည့်မယ်ဆိုရင်တော့ဝိဇ္ဇာတ္တကာလကြောင့်ပြစ္ဆုတ်ပါရောက်လာတဲ့ပေါ်တယ်လို့ကြောင်းကျိုးဆက်သွယ်လို့မရဘူးလားရဒါပေမဲ့လောလောဆယ်အစ်စ်ပေါ်တဲ့ရောက်လာနေကြတော့အတိတ်ကြောင်းနဲ့မဆိုင်တော့ဘူးတဲ့ဟုတ်လားဘာကြောင်းလဲပဲဆိုင်တော့ပြစ္ဆုတ်ပါကြောင်းလဲပဲဆိုင်တယ်ဘာကြောင်းလဲပဲဆိုင်လဲအဲဒီပြစ္ဆုတ်ပါကြောင်းကဟောကြီးတို့ဒွိယပရိစ္ဆဝိညာဏသုရိယအတိုင်းပဲအကြောင်း၅ပါးရှိတယ်ဟုတ်လားရောရဲ့အကြောင်းက၄ပါးဓာရဲ့အကြောင်းက၅ပါးနော်ရောရဲ့အကြောင်းတရား၄ပါးကကံရဲ့စိတ်ရဲ့ဘုဒ္ဓရဲ့အာရဘယ်နှပါးလဲဓာရဲ့အကြောင်းက၅ပါးဘလုံးနဲ့ဘလုံးလဲဆိုရင်အာယုံနဲ့ဒွါရဘလုံးနဲ့ဘလုံးပါလဲဟောရောရဲ့ကြောင့်လည်းဘယ်နှပါလဲဘယ်သူတွေပါလဲကံစေဥဒုကံကြောင့်လည်းရုပ်တွေဖြစ်တယ်စေကြောင့်လည်းဖြစ်တယ်ဥဒုကြောင့်လည်းဖြစ်တယ်အာရကြောင့်လည်းဖြစ်တယ်ဒီလိုမလားအခုဘောင်းကျောပရိသတ်တွေဝိပဿနာရှုတဲ့အခါကျတော့ကမ္မဇာကံကြောင့်ဖြစ်တဲ့ရုပ်စေကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့ရုပ်အာရကြောင့်ဖြစ်တဲ့ရုပ်အဲ့ဒီလိုပြောတယ်မှာတဲ့ယောက်ဝိကတာရှုနေတယ်လည်းမေးတော့စိတ်ကြောင့်ဖြစ်တဲ့ယောက်ကိုရှုနေတာနော်ဒါလေးနဲ့မှတ်တာနော်အခုယောက်ကိုရှုနေတယ်ဆိုတော့ဘယ်ယောက်ကိုရှုနေတာလဲကံကြောင့်ဖြစ်တဲ့ယောက်ကိုရှုနေတာမဟုတ်ဘူးနော်ကိုယ်ကြောင့်ဖြစ်တဲ့ဟောဒီပုံမှန်သဏ္ဍာန်ကြီးကိုရှုနေတာမဟုတ်ဘူးအာဟာရကြောင့်ဖြစ်တဲ့ကြီးထွားအာဟာရကြောင့်ကြီးထွားနေတဲ့ဒီယောက်ခန္ဓာကြီးကြီးရှုနေတာကဟုတ်ရလားမဟုတ်ဘူးဘယ်ယောက်ကိုရှုနေတာစိတ်ကြောင့်ဖြစ်တဲ့ယောက်ကိုရှုနေတာဒီလိုမဟုတ်လားစိတ်ကြောင့်ဖြစ်တဲ့ယောက်ကိုရှုနေတာမဟုတ်လို့စိတ်ကိုရှုရင်လေရုပ်အလိုလိုရှုမိကြတာဖြစ်ဖြစ်နေတယ်ဟုတ်တယ်မလားရုပ်ကိုရှုနေရင်လည်းအကြောင်းပြတဲ့စိတ်ကိုရှုမိပြီးသားမဖြစ်ဘူးလားဖြစ်ဘာဖြစ်လို့လဲပြီးတော့စိတ်နဲ့ရုပ်ကအကြောင်းအကျိုးဆက်သွယ်နေတာကိုဒါကြောင့်မလို့နော်စိတ်ကြောင့်ဖြစ်တဲ့ရုပ်ကိုရှုတာသွားကြတာကနံသွားနေတာကရုပ်ဒီလိုမလားသွားကြတာကနံဆိုတာတခြားလားစိတ်လားသွားနေတာကတခြားလားရုပ်လားအဲ့ဒီရုပ်ကဘာကြောင့်ဖြစ်တဲ့ရုပ်လဲစိတ်ကြောင့်ဖြစ်တဲ့ရုပ်ပေါ့အခုစကားပြောနေတဲ့စကားအတန်လေးတွေမထွက်ဘူးလားထွက်စကားပြောနေတာကနံစကားတာထွက်လာတာကရုပ်စကားပြောနေတာတခြားလားစိတ်လားအတန်ထွက်လာတယ်တခြားလားရုပ်လားတခြားလားစိတ်ကြောင့်ဖြစ်တဲ့ရုပ်လားစိတ်ကြောင့်ဖြစ်တဲ့ရုပ်အခုထိုင်နေတယ်ဟောတခြားကြောင့်ထိုင်နေတာလားထိုင်နေတဲ့စိတ်ရှိလို့ထိုင်နေတာထိုင်နေတဲ့စိတ်ရှိလို့ဟောတရွတ်တရွတ်လှမ်းလာပြီးဒီနေရာမှာလာထိုင်တာပေါ့ဟုတ်တယ်မဟုတ်လားအဲ့ထိုင်နေတဲ့စိတ်ကနဲ့ထိုင်နေတဲ့အမူအရာကယုတ်ထိုင်နေတဲ့နဲ့ထိုင်နေတဲ့စိတ်ထိုင်နေတဲ့စိတ်ဆိုတာနဲ့ဆိုတာကတခြားလားစိတ်ပါဟာထိုင်နေတဲ့အမူအရာကတခြားကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တာစိတ်ကြောင့်ဖြစ်တာဒါစိတ္တယုတ်ကလေးတွေမလားအဲ့တော့တရွတ်တရွတ်သွားနေတယ်ဆိုရင်လည်းစိတ်ကြောင့်ဖြစ်တဲ့ယုတ်ကလေးတွေကိုကြည့်နော်နည်းနည်းတော့ပြီးတော့ကြည့်အဲ့လက်ကလေးဆက်မယ်လက်ကလေးပြန်ယုတ်မယ်အဲ့ဒီနေရာမှာလည်းပဲတခြားကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တဲ့ယောက်ကလေးတွေကြည့်ဒီလိုမဟုတ်လားအဲ့ဒီတော့ယောက်ကိုရှုတဲ့အခါမှာကြောင်းဖြစ်တဲ့စိတ်ကိုလည်းတွဲပြီးတော့မမြင်ဘူးလားမြင်ပါလားမြင်ပါပဲကောင်းပြီဒါဖြင့်တရားတွေဖြစ်တာကြတော့အကြောင်းတရားဘယ်လိုမျိုးကြောင့်ဖြစ်လဲဘာလဲပါတော့အာယုံလဲဒွါရကဘယ်နှပါလဲ6ပါးဘယ်သူတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်တရားကြီးဝယ်ကြီးစိတ်အာယုံကဘယ်နှပါလဲ6ပါးဘယ်သူတွေပါလဲ အစင်အနံအနံကြံတွေးစရာဒီလိုမလားအဲဒီတော့မိမိတို့ရဲ့တဏ္ဍာအာယုံနဲ့တော့တိုက်မယ်ဆိုရင်ဝိညာဉ်ဆိုတဲ့အပွင့်တက်ကလေးမပေါ်ဘူးလားပေါ်လားအာယုံကအတိုက်တက်နော်အာယုံကပါလေဒွါရကအခန္ဓာသရဏဂုပေါင်းလို့ပေါ်လာတာကအပွင့်တက်ကံပွင့်တက်ကဘယ်လိုမျိုးပါလဲ6မျိုးပဲဘယ်လိုတွေတော့မြေစိကြာစိနာစိစာစိညာနာကောင်းစိတွေ့တော့စိအဲ့ဒီတော့မျက်စိနဲ့ဆင်းနဲ့တိုက်ရင်ဗာစိတ်ပေါ်မယ်မျက်စိဗမာမိပေါ်မယ်မျက်စိဗမာမိပြက်မယ်ဟုတ်ဘလို့ကိုမြင်တာတော့အဆင်းကိုမြင်တာဘလို့ကမြင်တာတော့မျက်စိကမြင်တာမျက်စိကဒီလိုမလားပြန်ပြောမျက်စိနဲ့ဆင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိဗမာပေါ်မယ်မျက်စိဗမာမိပြက်မယ်ဘလို့ကိုမြင်တော့ဘလူကမြေတော့မြေစိတ်ကနားနဲ့တန်နဲ့တိုက်ရင်ဗာစိတ်ပေါ်မယ်ကြားစိတ်ဗမာပေါ်မယ်ကြားစိတ်ဗမာပြက်မယ်ဘာကိုကြားတော့ဘလူကကြားတော့ကြားစိတ်ကကြားတာနော်တကောင်းနဲ့နားနဲ့တိုက်ရင်ဗာစိတ်ပေါ်မယ်နားစိတ်ဗမာပေါ်နားစိတ်ဗမာပြက်ဘာကိုနံတော့ဘလူကနံတော့กายจีเนี่ยตรีนิเสียเนี่ยได้ยะบาสิทธิ์ปอมเมยะราก้องสิทธิ์ปมาปอมยะราก้องสิทธิ์ปมาเป็ดหอบนี่เนาะไอ้ยะราก้องสิทธิ์เนี่ยติชาละตรีนิสิทธิ์หอบไอ้ตรีนิสิทธิ์ก็บาโกตรีนิตะเลลงเมยิตรีนิเสียอายุของตรีนิดาบาโกตรีนิတော့ตะละบาโกตรีนิတော့ตรีนิเสียอายุของตรีนิဘလူကတွေးကြည့်တာတော့တွေးကြည့်စိတ်ကတွေးကြည့်တာဘလူကတွေးကြည့်တော့တွေးကြည့်စိတ်ကတွေးကြည့်တယ်ဒီလိုမလားမနှောနဲ့တွေးတော့စီအာယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်တွေးတော့စီပေါ်မယ်တွေးတော့စီဗမာပေါ်တွေးတော့စီဗမာပြက်ဘာကိုတွေးတော့တွေးတော့စီအာယုံကိုတွေးတယ်ဘလူကတွေးတော့တွေးတော့စီကတွေးတယ်ဒီလိုမလားအဲဒီတော့မိမိရဲ့တဏ္ဍာပါမြင်လုံးလေးဖွင့်တိုင်းဖွင့်တိုင်းမြေစိတ်ခန္ဓာလေးတွေမပေါ်ဘူးလားပေါ်လားမြေစိတ်ခန္ဓာဘယ်နှပါလဲ၅ပါးဟုတ်တယ်မလားမြင်လုံးလေးဖွင့်ကြည့်လိုက်တော့မြေစိတ်မပေါ်ဘူးလားပေါ်လားမြင်လုံးလေးဖွင့်ကြည့်လိုက်တဲ့အခါဘာပြောတာတော့မျက်စိတ်ချင်းနဲ့အသင်းနဲ့တိုက်တာကိုပြောတာပေါ့အဲဒီတော့မျက်စိတ်ချင်းနဲ့အသင်းနဲ့တိုက်တော့တဲ့ဘုန်းကြီးတို့ပါဠိတော်ဒီမှာကတော့မျက်စိတ်ချင်းအသင်းရဲ့တိုက်ရင်မြေစိတ်ပေါ်တဲ့အကြောင်းတရားတစ်ပါးပဲပြောတယ်နော်အထင်္ဂနာကြီးကြတော့သူကအခြားခြားရာအကြောင်းတွေလည်းဖြည့်ဆွက်ပြီးတော့ပြောပါတယ်ဟုတ်လားအကြောင်းလင်းတို့မနတိကာရတဲ့နှလုံးသွေးမှုတို့နော်အဲ့ဒါလေးတွေအားလုံးပြည့်စုံတဲ့အခါကျတော့ဟောမြေစိတ်မပေါ်ဘူးလားပေါ်လားမြေစိတ်ပေါ်တယ်အဲ့ဒါမြေစိတ်ကလေးပေါ်လာပြီဆိုတော့မိမိတို့ရဲ့တဏ္ဍာမှာပြည့်စုံမှခန္ဓာသိက္ခာလေးတွေပေါ်လာပြီပေါ့ဟုတ်ရလားဘာပေါ်လာတာလဲဘာပြီးတော့ပြည့်စုံမှခန္ဓာလို့ပြောရတာလဲအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာမျိုးလို့ပြည့်စုံမှခန္ဓာဒီလိုမလားပြန်ပြောလားအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာမျိုးလို့ပြည့်စုံမှခန္ဓာအဲဒီပြည့်စုံမှခန္ဓာကပရမသုံးမြေစိတ်ခန္ဓာဟုတ်လားဘာလဲလဲအဲဒီမြေစိတ်ခန္ဓာပေါ်တော့သူ့မှာလည်းပေါ်ကလေးတွေမပါဘူးလားပါလားအပေါ်လည်းရှားလားစိတ်သိမ့်တွေလားခန္ဓာဖွဲ့တော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာခန္ဓာဘယ်နှပါးလဲ၄ပါးပေါ့နော်စိတ္တိခန္ဓာက၃ပါးမြေစိတ်ခန္ဓာလည်းပေါ့နော်အနခန္ဓာဘယ်နှပါးလဲ၄ပါးဖြစ်တာပေါ့ဟုတ်လားအဲဒီမြေစိတ်ခန္ဓာတွေဘာမှမပေါ်တော့မျက်စိမှမပေါ်တယ်မျက်စိကြောတာတခြားလားယုံလားတော့မြေစိတ်ခန္ဓာပေါ်နေတော့မှယုံတရားကလေးတော့မရှိဘူးလားရှိလားယုံတရားကလေးကဘာခန္ဓာရုပ်ခန္ဓာနာခန္ဓာ၄ပါးနဲ့ရုပ်ခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲ၅ပါး။ဩမြေစိတ်ခန္ဓာဘယ်နှပါး၅ပါး၅ပါးလို့ပြောလိုက်နော်။ဟုတ်ပြီ။မျက်စိနဲ့အစင်းနဲ့တဲ့တော့မြင်တယ်ဆိုတော့မြေစိတ်ခန္ဓာကလေးပေါ်လာပါပြီ။ဟုတ်လား။အဲဒီတော့ပေါ်လာတဲ့အခါကျတော့တင်္ဂဏတက္ကိခန္ဓာတဲ့မြတ်စွာဘုရားကပြောထားတယ်။မျက်စိကြီးရဲ့အစင်းရဲ့မြေစိတ်ရဲ့သုံးပါးပေါင်းလာသည် တခြားလို့ခေါ်ပါလားဖသလို့ခေါ်ပါလားဖသရဲ့သဘောကတခြားကတွေးကြည့်တဲ့သဘောလားတွေးကြည့်တဲ့သဘောလေးနော်အဲ့တော့မြင်တယ်မြင်ပြီးရင်တွေးကြည့်တာပေါ့ဟုတ်လားမြင်တယ်မြင်ပြီးတော့တွေးကြည့်တယ်အဲ့တော့အခုနတွေးကြည့်စိတ်ဆိုတဲ့ဟောရလေးကကွဲအောင်ပြောမယ်ဆိုသူကတော့တွေးတယ်လို့ပြောပေါ့နော်တွေးတယ်ဘာတွေဘာတွေတွေးတာတော့မျက်စိကြီးရဲ့အသင်းရဲ့မြင်စိတ်ရဲ့ဒီတော့မှပေါင်းဆောင်ပြီးတွေးလိုက်တယ်ဟုတ်လားအရဟံဘုရားကလည်းသာသာတော်ခေါ်တယ်။တိဏ္ဍသကတိဖတ်တော်။နော်။မျက်စိချင်းနဲ့ဆင်းတဲ့တိုက်တော့ပါစိတ်ပေါ်တယ်။မျက်စိချင်းရဲ့ဆင်းရဲ့မြင်စိရဲ့သုံးပါးပေါင်းတာကသာသာ။နော်။အဲ့တော့မြင်တယ်၊တွေ့တယ်။ဟုတ်တယ်မလား။အဲသာသာပြည်ပြည်ရဲ့သာသာကဘုလို့ကိုကျေစုပြုပေးတယ်။သာသာပြည်စင်ရာဝေဒနာ။ဝေဒနာကတခြားလားခံစားရလား။အဲ့တော့မြင်တယ်တွေ့တယ်ခံစားတယ်နော်ပြစ္ဆောက်ပါမှာအကျိုးတရားအဖြစ်နေအကြောင်းလေးတိုက်အကျိုးတရားအဖြစ်နေဘယ်ခန္ဓာလေးတွေပေါ်တယ်ဆိုရင်မြင်စိတ်ခန္ဓာ၅ပါးဖြစ်တယ်တွေ့တယ်ဖတ်တာဖြစ်တယ်ခံစားတယ်ဝေဒနာဖြစ်တယ်ဒီလိုမလားအဲ့ဒီတရားကလေးတွေဖြစ်တော့လည်းပဲအဲ့ဒီတရားကလေးတွေကပရိစ္ဆေသမုပ္ပါဒ်စိန်နေတဲ့တာမြင်တယ်တွေ့တယ်ခံစားတယ်ခွဲပြောင်းနေရတာတကယ်တော့ပညာဖြစ်နေတာလားအတူတူဖြစ်နေတာလားသတ္တဝါတခြားကနေနေရလားတခြားနဲ့တွဲဖြစ်မှလားစိတ်နဲ့တွဲဖြစ်မှလားဝေဒနာကလည်းတခြားကနေနေရလားဘယ်လိုလဲတွဲဖြစ်မှလဲဒီတော့စိတ်ကလေးတစ်ခုဖြစ်တာနဲ့တကယ်နဲ့ဖတ်တာလည်းဖြစ်နေပြီဝေဒနာလည်းဖြစ်နေပြီဒီလိုမလားအားလုံးတစ်ပါးလည်းဖြစ်နေတာနော်အဲ့ဒါကလေးကိုတခြားလို့ခေါ်တာလားပစ္စောပန်ခန္ဓာလို့ခေါ်တာကဲပစ္စောပန်ခန္ဓာကလေးတွေပေါ်လာပါပြီဟုတ်လားမျက်စိကနေမျက်လုံးကလေးဖွင့်ကြည့်လိုက်တယ်ဖွင့်ကြည့်လိုက်တယ်ပြစ္ဆောက်ပါခန္ဓာကလေးတွေမပေါ်ဘူးလားပေါ့ပါပါအဲဒီလိုပေါ်တာကိုတို့ကပြောတော့ဘယ်လိုပြောမလဲမြင်တယ်တွေ့တယ်ခံစားတယ်ဘယ်လိုပြောမလဲမြင်တယ်တွေ့တယ်ခံစားတယ်ကျန်တာကနေပြီးတော့အတန်ကလေးကိုနားထောင်လိုက်တာနဲ့တကယ်တည်းသူကပြစ္ဆောက်ပါခန္ဓာမပေါ်ဘူးလားပေါ့ပါပါသူကြတော့ဘယ်လိုပြောမလဲကြားတယ်တွေ့တယ်ခံစားတယ်တစ်ခေါက်ကနေတော့ကိုတိုင်ရင်နိုင်တယ်တွေးတယ်ခံစားတယ်တရားကတရားလာကိုစားရင်စားတယ်တွေးတယ်ခံစားတယ်ကိုယ်ကရာကနေဒုတိယကိုတွေးရင်တွေးကြည့်တယ်တွေးတယ်ခံစားတယ်မနောကနေပြုလို့စရာကိုတွေးရင်တွေးတယ်တွေးတယ်ခံစားတယ်ဟောခံစားမှုဆိုတဲ့ဝေဒနာလေးတွေအများတော့မဖြစ်ဘူးလားဖြစ်မြင်မှန်းသိတာကစိတ်ခံစားတာကစိတ်တည်းဝေဒနာဒီလိုမလားမြင်မှသိတာကစိတ်ခံစားတာကဝေဒနာကြားမှသိတာကစိတ်ခံစားတာကဝေဒနာနားမှသိတာကစိတ်ခံစားတာကဝေဒနာအဲဒီလိုနည်းနဲ့ဘုန်းကြီးတို့ပရိသတ်တွေဒီနေ့ဒီနေ့ဉာဏ်တော်ဖွင့်ကြည့်လိုက်တဲ့ဝေဒနာလေးတွေမဖြစ်ဘူးလားနားကလေးနဲ့နားထောင်လိုက်တဲ့ဝေဒနာလေးတွေမဖြစ်ဘူးလားအဲဒီဝေဒနာလေးတွေဖြစ်လာပြီဆိုဝေဒနာလေးဖြစ်တဲ့အခါကျတော့ဝေဒနာကဒီတိုင်းနေမှာမဟုတ်ပဲမရှိမပါဒီတိုင်းထားမယ်ဆိုဝေဒနာကဘယ်လိုကိုကျေစုပြုပေးလဲတဏ္ဍာခင်းရသလားမလားဘူးလားအဲဒီတော့မျက်စိကနေအာဆင်းလေးကိုကြည့်လိုက်တော့မျက်စိကလေးပေါ်တယ်အဲဒီမျက်စိကဆင်းကိုမြင်တယ်ဟုတ်တယ်မလားဝေဒနာကခံစားတော့လဲဘယ်လိုကိုခံစားတော့အဆင်းဆိုတဲ့အာယုံကိုခံစားတာဘယ်လိုကိုခံစားတော့ဝေဒနာကဆင်းကိုဆိုတဲ့အာယုံကိုခံစားတော့ဟောတဏ္ဍာလေးကလည်းဘယ်လိုကိုခင်းတယ်လို့ပြောမလဲအဆင်းကိုခင်းတယ်မလားဘူးလားမြင်တယ်တွေ့တယ်ခံစားတယ်ဟုတ်လားမြင်တာလည်းဘုက္ခောမြင်တော့တွေ့တာလည်းဘုက္ခောတွေ့တော့ခံစားတာလည်းဘုက္ခောခံစားတော့ခံစားပြီးတဲ့အခါကျတော့ဝေဒနာကဒီတိုင်းနေပါဘုက္ခောခြေစပြုတဏှာကတခြားလားလူချင်းတာလူချင်းတာသာရတဲ့တတ်မဲ့တဲ့နှိမ့်တဲ့ခင်းနေမိတဲ့ပုံဟုတ်တယ်မလားဒီနေရာမှာခင်းတယ်လို့ပြောလာတယ်နော်ဘုက္ခောခင်တာလုံးပြီးတော့အစင်းကိုခင်းတယ်ခင်ပြီးတဲ့အခါမဆွလမ်းဘူးလားဆွလမ်းတော့ဆွလမ်းတော့လည်းဘုလို့ကိုဆွလမ်းတော့အဆင်းကိုဆွလမ်းတာပဲဒီလိုမလားဩဆွလမ်းပြီးတဲ့အခါကျတော့ကာယကဝစီကမနောကကလေးတွေနဲ့အားမထုတ်ဘူးလားအားထုတ်တာဘလို့လဲပတ်သက်ပြီးတော့အားထုတ်တာလည်းမင်းဟောဒီအဆင်းနဲ့ပတ်သက်ပြီးတော့ဩကိုကာယကလေးနဲ့အဆင်းကလေးရရရကြောင်းလို့ဒီမလို့ရဘူးလားလို့ရလားနောက်ကနေပြီးတော့လေဟောဒီစိတ်ကလေးကိုလိုချင်လိုက်တာဆိုပြီးတော့ပါဇက်ကထုတ်ပြီးတော့မပြောဘူးလားပြောလားစိတ်ကလေးကလည်းဟောဒီစိတ်ကလေးရအောင်ငါဘယ်လိုချင်ရပါမလဲမတွေးဘူးလားတွေးလား ာယံတော်ကြီးကမနောကံလေးတွေမပြေမလားပြင်းအားထုတ်တဲ့သဘောဟုတ်တယ်မလားတရားဟောလိုက်ပါနောက်ဆုံးကာယကဝစီကမနောကံကပစ္စုပ္ပန်ရဲ့အကြောင်းတွေအဆုံးမတက်ဘူးလားတတ်သွားလားမျိုးစိတ်တွေကြာသွားပြီဘာဖြစ်သွားတာတော့မျိုးစိတ်တွေကြာသွားပြီမလားအဲ့ဒီမျိုးစိတ်တွေကြာသွားတော့ဘုရားကိုခန္ဓာဖြစ်စဉ်ကိုကြည့်လိုက်မယ်ဆိုရင်ခင်းတယ်အမြင်တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ကြံပြောတယ်မြင်တယ်တွေ့တယ်ခံစားတယ်ခင်တယ်ဆွဲလန်းတယ်အားထုတ်တယ်ဒီလိုမလားဒီလိုဟောဒီမှာခင်တယ်ဆိုတဲ့စိတ်ဓာတ်ကိမပါဘူးလားဆွဲလန်းတယ်ဆိုတဲ့စိတ်ဓာတ်ကိမပါဘူးလားအဲ့ဒီစိတ်ဓာတ်စိတ်ဓာတ်ကိတွေပါသွားပြီဆိုဟောဒီကံဒီအကျိုးမပေးမဲ့ကံလားအကျိုးပေးမဲ့ကံလားအကျိုးပေးမဲ့ကံဖြစ်သွားပြီအပင်ပေါင်းဝင်မျိုးစိတ်ဖြစ်သွားပြီနော်ထရီးစားပါပဲဒါကလေအတန်ကလေးကိုနားထောင်လဲတော့လဲဘယ်လိုဖြစ်မလဲကြားတယ်တွေ့တယ်ခံစားတယ်အော်ဒီဘက်ကိုဆက်လိုက်ခင်းတယ်ဆွဲလိုက်တယ်အားထုတ်တယ်မျိုးစိတ်တွေကြားပါပြီဒီလိုမလားတစ်ခေါက်ကနေနားကိုနားလိုက်တော့နားတယ်တွေ့တယ်ခံစားတယ်ဒီဘက်ကိုလည်းခင်းတယ်ဆွဲလိုက်တယ်အားထုတ်မျိုးစိတ်မကြားဘူးလားကြားကျန်တဲ့ကကြားတော့ဆရာကနေရတာကိုစားတယ်ဘယ်လိုပြောမလဲစားတယ်တွေ့တယ်အစားဒီဘက်ကိုဆက်လိုက်ခင်းတယ်ဆွဲလိုက်ကိုကံရကနေတွေ့တဲ့ဆရာလေးတွေ့တယ်တွေ့တယ်ဘယ်လိုဖြစ်မလဲတွေ့ကြည့်တယ်တွေ့တယ်အစားတယ်ဒီဘက်ကိုဆက်လိုက်ခင်းတယ်ဆွဲလိုက်တယ်အားထုတ်မနောကနေတွေ့တော့ဆရာလေးတွေ့တယ်တွေ့တယ်ဘယ်လိုဖြစ်မလဲတွေ့မယ်တွေ့မယ်အစားဒီဘက်ကိုဆက်လိုက်တော့ခင်းတယ်ဆွဲလိုက်တယ်အားထုတ်ဒီလိုမလားခင်တာသိလို့ခင်တာလားမသိလို့ခင်တာဒီလိုဆိုဒီနေရာမှာအဝိဇ္ဇာလေးပါနေတာဟောအဝိဇ္ဇာလေးပါတယ်လို့သဘောထားနော်ဒီနေရာမှာအားထုတ်တယ်ကမ္မဝါဆိုပေမဲ့သင်္ခါရမပါဘူးလားပါအားလုံးပေါင်းလိုက်တော့အကြောင်းတရားပဲပါဖြစ်မျက်မြင်ကပေါင်းပါမျက်မြင်ကတကယ်ယူရပါကဒါပါဒီလိုမလားမျက်မြင်သမားကဘယ်လိုလဲတော့ကျန်တာဥပါဒံကမ္မဝါတကယ်ယူရပါကတဏှာဥပါဒကမ္မဘဝအဝိဇ္ဇာတက္ခာရနော်ကိလေသာတွေနဲ့ကံတွေပေါင်းပြီးတော့ဖြစ်နေတော့အဲ့ဒီမျိုးစိတ်ကလေးတွေဟာအစိုးရစိတ်ဓာတ်ရှိတဲ့မျိုးစိတ်လေးတွေဖြစ်နေတာပေါ့အကျုံးမပေးဘူးလားပေးမှာလားအကျုံးမပေးစေချင်ပါဘူးဆိုရင်ဘုန်းကြီးတို့ပြိတ္တတည်းဘာလို့ရမလဲဟောဒီအစိုးရစိတ်ဓာတ်လေးတွေမပေါအောင်ကြိုးစားနော်မျိုးစိတ်ကမကြဘူးလားကြပါလားကြပါပဲဒါပေမဲ့လို့လည်းပဲအစိုးရစိတ်ဓာတ်မပိုင်ဟောဒီမျိုးစိတ်အပင်ပေါင်းအောင်မလားအစိုးရစိတ်ဓာတ်ကပါတော့ကတော့အဲ့ဒီအစိုးရစိတ်ဓာတ်ထဲမှာဩအဝိဇ္ဇာဥစိတဲ့ကံဒီတဏှာဥစိတဲ့ကံဒီဒိဋ္ဌိဥစိတဲ့ကံဒီမပါဘူးလားပါလားအဲ့ဒီကံတွေကြောင့်ပယ်လေးပုံနဲ့ရောက်ရင်အပယ်လေးပုံဆိုတဲ့ဇာတိအပင်ကြီးနဲ့ပေါက်နိုင်တာပဲမပေါက်နိုင်ဘူးလားလူမောနာပုံဆိုတဲ့ဇာတိအပင်ကြီးကောပေါက်နိုင်တာပဲယမပုံဆိုတဲ့ဇာတိအပင်ကြီးကော32ပုံဇာတိအပင်ကြီးတွေမပေါဘူးလားပေါက်အဲအဲ့ဒီဆိုတာစိတ်ဓာတ်ကလေးကိုမိမိကနေပြီးတော့မပေါအောင်ကြိုးစားနိုင်မယ်ဆိုရင်အတိတ်ကာလတုန်းကဖြစ်ခဲ့ဘူးတဲ့မျိုးစိတ်ကလေးတွေလည်းဒီနေရာမှာအကျိုးမပေးတော့ဘူးတဲ့နော်အသေးသေးတော့မျိုးစိတ်ကလေးတွေကိုလည်းမကြအောင်ကြိုးစားမယ်ဆိုရင်အပင်ပေါက်နိုင်အောင်မလားမပေါတော့ဘူးဒီလိုမလားအဲ့ဒီတော့ခေါင်းကြီးတို့ဒီနေရာမှာတာရကလေးတစ်ခုပြောကြည့်မယ်နော်မိလကဆိုတဲ့မိုးဆိုးကြီးတယောက်ရှိတယ်ဟုတ်လားအဲ့ဒီမိလကဆိုတဲ့မောဆိုးကြီးကသူကတနေ့တနေ့တော်တယ်သွားပြီးတော့လေရင်ပြရေးယူတာကောင်းသမီးကောင်းလေးလိုက်တက်စားအဲတော်တယ်မှာဆိုတော့သူ့မှာမိကြီးကလေးနဲ့စားတော့ကလေးကပါသွားတော်တယ်မှာသားကောင်းသမီးကောင်းလေးပြီးတဲ့အခါတက်ပြီးတဲ့အခါကျတော့မိကလေးဖို့စားကလေးနဲ့ခင်းခင်းပြီးတဲ့အခါကျတော့စားအဲ့ဒီတော့သားကလေးများများစားလာတဲ့အခါတော့ရေမငတ်ဘူးလားငတ်အဲ့ဒီတော့ရေကတော့ဟာကရေတောက်ချလိုက်တာအနည်းပါနဲ့ကြည့်ရဟန္တာရှင်များတစ်ပါးအနေနဲ့ကြောင်းကလေးသွားတွေ့တွေ့တဲ့အခါကျတော့ဩငါရေသွားတောင်းမှပဲဝင်လာတဲကလေးနဲ့ဝင်လာတယ်ဝင်လာတဲ့ရေဝဲလေးတွေတွေ့တာပေါ့အာဟာကြတာပဲငါရေသွားအောင်မယ်တရားတော်ရှင်များကတော့ဒီဘက်တနည်းအားမှထိုင်လို့ပေါ့နော်အဲဒီလိုရေသွားမလို့တခါတည်းရေခွက်ကိုယူပြီးတော့အားရမရခတ်လိုက်တာကြောင်းကြောင်းကြောင်းကြောင်းသာပြီးသွားတယ်ရေလုံးဝပါမလာဘူးပါလာရလားရေဝဲလေးကိုယူခတ်လိုက်တာလေရေပါလာမပါလာအဲဒီတော့မပါလာတဲ့အခါစိတ်ပြတ်သွားတာပေါ့ မနီမွေးမှာထိုင်နေတဲ့ရဟန်းတော်ရှင်မြတ်ကိုလှည့်ကြည့်ပြီးတော့သူကနှုတ်ကနေမြေတုံတောင်းပြီးတယ်။အော်ရဟန်းတော်ရဟန်းတော်ရှင်မြတ်တွေကသူများလိုတဲ့ဆောင်းတော်စားပြီးတော့ရေကလေးတော့ခတ်ထားဖို့မရဘူးတဲ့။ဟုတ်လား။သူများကဖြစ်တယ်နော်။သူကတော့တမန်တော်တတိကိုသားကောင်တွေလိုက်ပြီးပြီးတော့အကုသိုလ်လုပ်နေတဲ့အချင်းမကောင်းလားကောင်းလား။အဲ့ဒီတော့ကောင်းလားလို့ရင်ကလာတော့မှဒီရဟန်းတော်ရှင်မြတ်ကြီးနေတဲ့တဲတဲ့လာပြီးတော့ရင်လာတော့ရေမတွေ့တော့မှရဟန္တာရှင်မြတ်ကြီးကိုသူကရံတွေ့တဲ့သဘောနဲ့เนาะမကြားကြမပြောဘူးလားပြောဘာလို့တော့ပြောတာရဟန္တာရှင်မြတ်ကြီးကသူကစဉ်းစားတယ်ဟာမဟုတ်ပါဘူးငါမနေ့တည်းကရေတွေပြစ်ခတ်ထားတာပါဘယ်ရမြရောက်ကုန်လို့ပါလိမ့်ထလာပြီးတော့ကြည့်လိုက်ရေတွေပြည့်သွားတွေ့တယ်စဉ်းစားဖို့เนาะမောဇောကြီးကရေခတ်တော့ရေတွေ့ရလားရဟန္တာရှင်မြတ်ကလာကြည့်တော့ရေတွေပြည့်တွေ့နေတယ်ဒီရေတွေဘယ်ရောက်ကုန်လဲပြီးတော့ဘယ်မှမရောက်ဘူးမောဇောကြီးရဲ့တန်တမာရှိတဲ့အာကုသိုလ်မျိုးစေ့တွေကအကျိုးပေးနေတာဟုတ်တယ်မဟုတ်လားနောက်ဘဝတော့ဆောင်းရလားဓမ္မဘဝပြည့်စရာဇာတိတော့မဆောင်ဘူးဒီဘဝမှာကိုအကျိုးပေးနေပြီဒီဘဝမှာအကျိုးပေးတဲ့အကံကပရမဇောလို့သူဆိုတယ်နော်ပရမဇောကဘယ်ဘယ်မှာအကျိုးပေးတော့ဒီဘဝမှာအကျိုးပေးတယ်တတမဇောကဒုတိယဘဝမှာအကျိုးပေးတယ်အလယ်ဇောငါးချက်ကတတိယဘဝကနေပြီးတော့နိဗ္ဗာန်မရောက်မီချင်းအကျိုးပေးတယ်ဟုတ်တယ်မဟုတ်လားဒီတော့ကုသိုလ်ကံပြည့်ပြီအကုသိုလ်ကံပြည့်ပြီဇောကခုနှစ်ချက်ရှိတာကိုနော်ဒီမုဇောကြီးရဲ့တဏ္ဍာမှာဘယ်ဇောတွေကကျိုးပေးနေတော့ပရမဇောတွေကကျိုးပေးနေတော့ဒီဘဝမှာကိုရင်မပြောက်ဘူးလားပြောက်ဒီပြောက်နေတာဒီလိုလေးရှိတတ်တယ်နော်ရှင်တော်ကဘုန်းကြီးတော်အပြည့်အောင်ရောက်မှာအင်းသကြီးတယောက်ဟောနိုင်မြေဆောင်မှာအကြီးကျယ်အင်းလောက်တာတဏှိတော်ခါကလာကြတော့ရှင်တော်ဘုရားသွားဖို့မယ်ဆိုပြီးတော့ရွှေတွေဝယ်ပြီးတော့လိုက်ပြီးတိုင်းစုံချသွားတယ်ရန်ကုန်မြေထဲရောက်ရန်ကုန်မြေထဲရောက်တော့ကြီးမင်းရဲ့ဘက်ကနေကမ်းပေါ်တက်ဖျားသွားဘူးဖျားပြောင်းဖျားရှာလို့မရဘူးဖြစ်ဟုတ်လားဘယ်လိုကွယ်ထားတာလဲသူပြုတယ်ဘာကုသိုလ်ကံဘယ်သောရဲ့ပရမဇောကွယ်ထားတာမဟုတ်လားဖျားကတော့မရှိဘူးလားရှိပရမဇောကွယ်ထားလိုက်တော့ဖျားတွေးရတာဘလုံးမရှာလို့မရတဲ့ခါတော့ဟာဖျားနဲ့ကလည်းမထိုက်ကြပါဘူးလေပထုပါဘူးဆိုပြီးတော့ပြန်လာခဲ့ပြီးတော့သူ့ပါလာတဲ့ရွှေတွေသူ့ရဲ့အင်းမှာစိုက်ထားတဲ့တိုင်တွေမှာအင်းတိုင်လို့ခေါ်တာပေါ့နော်အဲ့ဒီဆယ်ဆိုရင်လည်းဆယ်တိုင်ပေါ့ဟုတ်လားအဲ့ဒီတိုင်တွေမှာပဲတော့ပြီးရွှေတွေသွားချပြည့်တယ်မှတ်ပေါ်တခါပဲနော်အခုမြေကမောဇောကြီးကလည်းပဲရေတွေမရှိဘူးလားရှိဒါမျိုးရေမပြောက်ဘူးလားပြောက်ရေတွေပြောက်ဘလုကရေတွေကွယ်ထားတော့သူပြုခဲ့တဲ့အာဟုတုကံကာမဘဝတွေကမ္မဘဝဆိုတော့မျိုးစေ့တွေနော်ကမ္မဘဝဆိုတဲ့မျိုးစေ့တွေကမကွယ်ဘူးလားကွယ်တာနောက်ဘဝတော့စောင့်ရလားဒီဘဝမှာကိုကျုံးပေးနေပြီဘယ်ဇောကကျုံးပေးတော့ဆရမဇောကကျုံးပေးနေတာအဲဒီတော့ဉာဏ်ရရှိတဲ့ကြီးကအာဒီတော့အကုသိုလ်ကံကြီးကြီးမားတာပဲကဲကဲမင်းရှင်တော်ရှင်လာလာကွာဆိုပြီးတော့နော်အဲဒီဉာဏ်ရရှိတဲ့ကြီးကိုလည်းရေခတ်ပြီးတော့တိုက်တဲ့အခါကျတော့တောက်လို့မရဘူးလားရအေးအဲ့ဒီတော့တခါလေးရင်ငန်းကနဲ့အာရပါရနှစ်ခွက်သုံးခွက်လေးခွက်တောက်တာပေါ့လေအဲ့ဒီတော့သောက်ပြီးတဲ့အခါတော့ဟာငါ့မှာအကုသိုလ်ကံကြီးတော့များနေတာပဲမဖြစ်ဘူးဒီအကုသိုလ်ကံကြီးပြည့်အောင်ငါရဟန်းပြုရရင်ကောင်းပါပဲအရှင်ဘုရားတပည့်တော်ကိုရဟန်းပြုပေးပါမတော်ပါဘူးလားတောင်းပါတော့ရဟန်းပြုပေးလိုက်ပါလေဟုတ်လားအဲ့လိုရဟန်းပြုပေးလိုက်တော့သူရဟန်းတရားအားထုတ်တာပေါ့လေအားထုတ်တဲ့အခါကျတော့သူပြုထားတဲ့အကုသိုလ်ကံကြီးကဖြည့်ဆည်းနှိမ့်ဆက်နေတော့စိတ်တွေပြန့်လွင့်နေတယ်ဟုတ်လားပြုတ်ပြီးတော့အာကုသိုလ်ဒုစရိုက်တရားကိုအာယုံပြုတ်ပြီးတော့စိတ်တွေမငြိမ်မသက်ဖြစ်နေတယ်။ဒါကိုပါဠိလိုဩဒိစ္စလို့ခေါ်တယ်။ဘယ်လိုခေါ်လဲ?ဩဒိစ္စလို့ခေါ်တယ်။ဟုတ်လား။နောက်တစ်ခါသူပြုတ်ခဲ့တဲ့အာကုသိုလ်ကံလေးအာယုံပြုတ်ပြီးတော့ဒီအာကုသိုလ်ကံလေးကငါ့ကိုနှိမ့်ဆက်နေတာပဲ။ငါ့ကိုနှိမ့်ဆက်နေတာပဲ။ငါတရားရမှာမဟုတ်ပါဘူး။အဲဒီတော့စိတ်ထဲမှာတစ်လုံးတစ်ပါးဖြစ်နေတာကကုက္ကုသလို့ခေါ်တယ်။ဒီနေ့ကိုပါလိုက်တော့ဩဒိစ္စနဲ့ကုက္ကုသမပြေဘူးလားဖြစ်အဲ့လိုကြည့်နေတော့ဟာတရားထုတ်လို့မရဘူးရှင်မရဒီပြီတော့တရားထုတ်လို့စိတ်ကိုမငြိမ်ဘူးဗျာတရားရမှလည်းမဟုတ်ဘူးဒီပြီတော့ပြန်တော့မယ်မရှောက်ဘူးလားရှောက်မင်းမပြန်ပါနဲ့ဟုတ်ကွာနော်မင်းငါပြတာလေးကြည့်ပါဦးဆိုပြီးတော့သူ့ကိုချင်းနေခုတ်ခမ်းလိုက်တာတပန်းသားချင်းနေတပန်းသားအစိုးရနော်ကဲကွာလက်ရည်စည်းတိုင်းတော့ခုတ်ပေးစမ်းဆိုတော့ခုတ်ပေးရတာပေါ့လေကဲအဲ့ဒါမိစွစမ်းကွာဆိုတော့တဖန်သာဆိုအခွန်ကလည်းသူအသေးကလည်းရှိမိကျုပ်တို့တော့မလောက်ဘူးဘလုံးမရှုပ်လို့မရတဲ့အခါကျတော့က ကျမေနာပြန်တာနေဆိုပြီးတော့ရဟန္တာရှင်များကသူ့ရဲ့တကူနဲ့သူ့မိနာလိုက်ရဲ့မြေကြီးကိုတကူနဲ့ခွဲချလိုက်တာဟိုအောက်အထိမကွဲဘူးလားကွဲလှမ်းကြည့်လိုက်တော့ပါတွေ့အဝိဇ္ဇငရဲ့သွားတွေ့မြေတွေတဟုံးဟုံးနဲ့တောက်လာတယ်ဟုတ်လားအဲဒီမှာနေတဲ့ခါလေးအဝိဇ္ဇငရဲ့ကနေပြီးတော့ငရဲမိကိုနော်အင်မတန်သိငယ်တဲ့ပိုးဆုံးကျူးပမာဏလောက်ရှိတယ်နော်ဆန်စိတာတာပေါ့ဟုတ်လားအဲဒီတော့ပမာဏကြီးတဲ့ငရဲမိကလေးကိုတခါတည်းလှမ်းပြီးတော့သူ့ရဲ့တကူနဲ့ယူယူပြီးတဲ့အခါကျတော့ချင်းမုံကြီးနဲ့ပြစ်ထက်လိုက်တာဟုံးဆိုတခါတည်းတောင်းပြီးပြန်ကြလာတာငရဲမိမကျင်းဘူးလားပြင်းဆိုတော့ရင်ကတော့မင်းပြန်လို့ရှိရင်မင်းပြုတ်ထားတဲ့အကုသိုလ်ကံတွေကမင်းအဝိဇ္ဇငရဲပုတ်ပေးပါအဲဒီမိရဲ့ခြံမင်းခံရမှာဆိုတဲ့အဓိပ္ပာယ်ဘုန်းကြီးတို့ပြိဋ္ဌာန်ကြီးအကုသိုလ်ကံမပြင်းဘူးလားပြင်းအဲဒီတော့သူကြောက်သွားတော့အရှင်ဘုရားတပည့်တော်เออมาต่อแล้วบ่กูไม่เปลี่ยนတော့บ่กูลืมบ่ท่อတော့บ่กูดิพี่รอเตียอัธุบ่าတော့เนาะเตียอัธุบ่าတော့เลยสุบิรเสร็จพี่รอเตียอัธุတော့สมาธิก็เลยไม่ยะสมาธิไม่ยะได้พี่ไอ้ฉินาก็บ่าดิอะไรโลบ่าได้ก็တော့สมาธิไม่ยะไอ้ฉินไส้ที่เปี่ยวอะติตะคาเลยวริยะเตียนี่ปิติไม่จุซ่าละบ่ดิเนาะบลาดิจุซ่าเลยส่วนยิตะคาเลยไอ้ฉินละได้ก็ไอ้တော့ญะกิยุกวยจีโกยิสุยิสุพี่ก้องบ่ติကောင်းပါတယ်တော့ရည်ရည်စည်ကြတယ်တော့အချင်းစိတ်တွေပြောက်အောင်ပေါ့နော်တခါတည်းထိုင်ပြီးတော့အားထုတ်ရတာသမာဓိမရတော့ဈေးညာချောင်းအားထုတ်ဈေးညာချောင်းအားထုတ်အားထုတ်တဲ့အခါကျတော့ခုနပြောသလိုနော်အဲဈေးညာချောင်းတဲ့အခါညောင်းညာလာတဲ့အခါမှာတခါတည်းခွေးလိုအဝတ်တွေရေစုပ်ပြီးခြေတော့ကိုပတ်ပြင်းပြင်းထန်ထန်အားထုတ်အဲဒီတော့ဈေးညာချောင်းပြီးတော့ပြင်းပြင်းထန်ထန်အားထုတ်လိုက်တာတဲ့မကြခင်တော့ကာလမှာပဲသောတာပတ္တိမေအဂရဂါမိမေအနာဂါမိမေတရားဝိလိုက်ရပါမယ်ဘယ်နှပါရပါသောမရပါပြီဟုတ်လားအတိတ်ကာလကသူပြုခဲ့တဲ့အကုသိုလ်ကံတွေမရှိဘူးလားရှိအသုဒ္ဓသီလကလေးတွေမပါဘူးလားပါအဲ့ဒီအတိတ်ကာလကပြုခဲ့တဲ့အကုသိုလ်ကံတွေထဲမှာအပယ်တော့ရောက်စေတတ်တဲ့အကုသိုလ်ကံရဲ့အသုဒ္ဓသီလကိုသောတာပတ္တိမေနဲ့6အောင်လုပ်ပြီးတော့ပြစ်လိုက်ပါတယ်နော်အဲမဲနဲ့ချောင်းအောင်လုပ်ပြလိုက်တော့သောတာပတိမဲနဲ့ချောင်းအောင်လုပ်ပြလိုက်တော့ဟောအဲ့ဒီပုဂ္ဂိုလ်အပင်ရောက်မလားမရောက်တော့နောက်တကသက္ကရာဂါမိမဲ့သိမထူးကြဘူးနောက်တကအနာဂါမိမဲ့ဒီလိုမလားအနာဂါမိမဲ့ရသွားတဲ့အခါကျတော့အဲ့ဒီအနာဂါမိမဲ့ကဘယ်ကံရဲ့သုဒ္ဓစိတ်ဓာတ်ကလေးတွေကိုကိလေသာတရားကလေးတွေကိုပယ်တတ်တယ်လဲဆိုရင်လူဘုံတဘုံဆိုတဲ့သက္ကရိဘုံရောက်စီတတ်တဲ့ကိလေသာသုဒ္ဓစိတ်ဓာတ်တွေမတတ်ဘူးလားတတ်ပြီတပ်လိုက်တော့ကံဒီတော့မကြံဘူးလားကြံဒါပေမဲ့အစုဒစိတ်ကလေးတွေခန်းချောက်သွားတဲ့အခါကျတော့အကျိုးပေးအောင်မလားမပေးတော့ဘူးနော်အော်ဒေဒီနဲ့ဝိသေကိစ္စကလေးသားအစုဒစိတ်ကလေးတွေခြောက်သွားတဲ့အခါကျတော့အပင်လေးပါတန်ត្រာဆိုတဲ့ဇာတိအပင်ကြီးပေါအောင်မလားကံတော့မရှိဘူးလားရှိလားဒါပေမဲ့တော့ကံမဘဝဟုတ်သေးလားအပင်လေးပါတန်ត្រာနဲ့ပတ်သက်လို့ကံတော့ဟုတ်တယ်ကံမဘဝဟုတ်သေးလားမဟုတ်တော့အပင်လေးပါရအောင်မလားလူဘောနာဘောနဲ့ပတ်သက်လို့လည်းကံတွေတော့မရှိဘူးလားရှိလားရှိခဲ့ဘူးတာပဲဟုတ်လားဒါပေမဲ့လို့အစိုးရစိတ်ဓာတ်ဆိုတဲ့ကိလေသာရှိသေးလားမချောက်ဘူးလားချောက်အနာဂါမိမဲ့ရသွားရင်လူဘောနာဘောမရောက်တော့နော်ဒါပေမဲ့ယဟန္တာမဖြစ်သေးရင်တော့ဗြဟ္မာဘုံတော့ရောင်းပါပေါ့အဲ့ဒီတော့ကြံသေးတယ်နော်ဒါပေမဲ့တကနာဂါမိမဲ့ရသွားတော့အဲ့ဒီမှာတွေကဝမ်းပျောက်ဝမ်းသာစားတယ်ဘယ်လိုကြွကြော်လိုက်သလဲဆိုတော့အာလပလလပောဇာဟာတိတိနာဒါယစိကမိပါရဒမီတတ္တိယတဏ္ဍဣထမိတတ္တိတန်တယောအောငါဟာတဲ့အိမတ္တဆိုတဲ့ဟောဒီကာယုတ်ကယုတ်ခွေကြီးကိုခေါင်းပေါ်တင်းပြီးတော့ရေတွေတစ်စက်တစ်စက်ကြနေတဲ့ကာယုတ်ခယုတ်ခွေကြီးခေါင်းပေါ်တင်းပြီးတော့အဲ့ရှင်စိတ်တွေပြောက်ကြိုးစားပြီးတော့ငါရှုလိုက်တာနော်ရှုလိုက်တာအခုငါတတ္တိယမဲ့မဲ့ကောင်းမှငါရပြီဘယ်နှပါရတော့ဗာမဲ့နေတော့သောတာပန်နေမဲ့သက္ကရာဂါမိမဲ့အနာဂါမိမဲ့မဲ့ဘယ်နှပါရမဲ့ဘယ်တော့မဲ့သောမကရပါပြီတဲ့အဲ့ဒီမဲ့သောမရသွားပြီအတွက်ငါပြုတ်ခဲ့တဲ့အကုသိုလ်ကံတွေဟာအပယ်တော့မရောက်စေတော့ဘူးတဲ့ဟုတ်တယ်မလားအခုလာကတော့အဝိဇ္ဇကိုတန်းပို့မဲ့အကုသိုလ်ကံတွေမရှိဘူးလားရှိရေတော့ကြောက်တယ်မကြောက်ဘူးလားကြောက်ရေတော့ကြောက်တယ်နော်အကုသိုလ်ကံတွေမကြီးလို့လားကြီးလို့ကိလေသာဆိုတာစိတ်ဓာတ်တွေမများလို့လားများလို့ဟောမျက်စိနဲ့ခြေထောက်ကလည်းမြင်တယ်ကြည့်တွေ့တယ်ခံစားတယ်ခင်ဗျဆွဲလိုက်နေအားထုတ်တဲ့မျိုးစေ့တွေကြားလာခဲ့တာလေဟုတ်တယ်မလားနားကလည်းပါလေကြားတယ်တွေ့တယ်ခံစားတယ်ခင်ဗျဆွဲလိုက်နေအားထုတ်တဲ့ကိလေသာတရားတွေနဲ့က ေလေသာဆိုတဲ့ဆိုတဲ့ဆေရကလေးတွေပါတဲ့မျိုးစိတ်မကြောက်ဘူးနဲ့ကြားခဲ့တာမျိုးစိတ်ဘောကလည်းကြားခဲ့တာပဲဓာဘောကလည်းသကောင်းဘောကလျှာဘောကကိုဘောကမနောဘောကအမျိုးမျိုးကြားခဲ့တာပဲဘုန်းတော်ပြည့်စုံတယ်လို့မကြောက်ဘူးလားကြားတာအရင်တော့ကလည်းကြားခဲ့တာပဲဒီလိုမလားဝိပဿနာသာအမတော်ဘုန်းဆိုရင်မျက်စိကမြင်တိုင်းမြင်တိုင်းမျိုးစိတ်တွေကြားနေမှာပဲဟုတ်တယ်မလားဝိပဿနာတရားတွေကမဲ့နေတာကားကမပေးဘူးဆိုရင်လေမျက်စိကကြည်တိုင်းကြည်တိုင်းမကြောက်ဘူးလားကြားနားကနားထောင်တယ်နားထောင်တယ်နှာခေါင်းကနားတိုင်းနားတိုင်းတရားကစားတိုင်းစားတိုင်းကိုယ်ကတွေ့တိုင်းတွေ့တိုင်းမနောကတွေ့တိုင်းတွေ့တိုင်းကြားနေတာပဲအဲ့ဒီမျိုးစိတ်တွေကိုဘယ်လိုနဲ့တန်းမဲ့နေတန်းဟုတ်တယ်မလားအခုဘုန်းကြီးတို့မိလကဝဆိုကြီးအဲ့ဒီတည်းသတ်လိုက်တာဟောကံတော့မကြံဘူးလားဘာရသေးကုန်အစိုးရစေးတဲ့ကိလေသာတွေသေးကုန်တော့တတ္တယမဲ့ရသွားတော့အပယ်လေးပေါ်လဲအကျိုးမပေးတော့ဘူးလူပေါ်တော့ပေါ်လဲအကျိုးပေးရောမလားဒုက္ခတွေမငြိမ်းဘူးလားငြိမ်းတော့ဒီတော့ဘုန်းကြီးတို့ပရိသတ်တွေလည်းပဲမိမိတို့ရဲ့တတ်တာပါနော်မျက်စိနာတော့တရားကိုစိတ်ဆိုတဲ့ဓာရ6ပောက်ကနေပြီးတော့ဘလောက်ပဲမျိုးစိတ်တွေကြာကြာမဲနဲ့ပယ်တတ်နိုင်မယ်ဆိုရင်ကိလေသာဆိုတဲ့စိတ်ဓာတ်ကလေးတွေမခံဘူးလားခံကံတော့ကြံ့မယ်ကမ္မဘဝဖြစ်အောင်မလားကမ္မဘဝမဖြစ်တော့ဘူးဆိုကြိုးပေးတော့မလားမပေးတော့ပါဘူးတဲ့နော်ကံသာဖြစ်၍ကမ္မဘဝမဖြစ်တဲ့ကံမျိုးဖြစ်အောင်ကြိုးစားရမယ်ဟုတ်တယ်မလားကမ္မဘဝဖြစ်ခဲ့ရင်လည်းကမ္မဘဝကနေကံဖြစ်ပြောင်းတဲ့အနေအထားမျိုးဖြစ်အောင်ဘာနဲ့ကြိုးစားမလဲမဲနဲ့ကြိုးစားအဲ့ဒီနဲ့ကြိုးစားပြီးတော့နော်အပယ်လေးပါးသံဃာမှာတော့သုခတိမတိလေးပါးချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနာရစီလို့သာရိပုတ္တောကြအောင်စုအေးချမ်းသာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိရတာဖွယ်တင့်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များဖြစ်ကြပါစေဒီတော့အားလုံးသောတရားနာပရိသတ်အပေါင်းသတော်ကောင်းတို့မိမိတို့ရဲ့ခန္ဓာကိုယ်ကိုမိမိတို့ကိုယ်တိုင်ပိုင်ဆိုင်ကြပါရလားမေးရင်ဘယ်လိုပြောမလဲမပိုင်ကြပါဘူးเนาะ